Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇွန်လ5ရက်ဗုဒ္ဓနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ဒိုမီတာ24 40 51နဲ့လိုက်လမီတာ190အပြင် VOE ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တားညူပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ဂျော်ဒန်မြစ်ရဲ့အနောက်ဖက်ကမ်းသိပ်ပိုက်ခံပါလက်စတိုင်းဒေသတွင်းကဂျနင်းဒုက္ခသည်စခန်းတွင်အစ္စရေးကဆစ်ဆင်ပြီးတော့အင်္ဂါနေ့မှာတော့အစ္စရေးတပ်တွေစခန်းကနေပြီးတော့စတင်ဆုတ်ခွာပေးနေပါတယ်။နောက်အမေရိကန်ပြည်သူ့တော်မှာတော့249နှစ်မြောက်အမေရိကန်လွတ်လပ်ရေးနေ့ကိုပျော်ပွဲရှင်ပွဲတွေခန္ဓာတွေကျင်းပနေတယ်လို့ပဲသမ္မတအိမ်ပြည်တော်လွတ်လပ်ရေးနေ့အခမ်းအနားမှာလည်းသမ္မတဘိုင်တန်ကအမေရိကန်စစ်တပ်မိသားစုတွေကိုဂုဏ်ပြုနှုတ်ခွန်းဆက်စကားပြောပါတယ်။စရတဲ့ထိတ်တန့်ရောက်တဲ့တွင်ကိုဦးတင်မောင်တန်းတဲ့သူကြီးညာပြတော့ရှိပါတယ်ခင်ဗျာ
။ Okay ကိုသားရေဒီကနေ့မကြခင်ကြားကြရမှာတွေထဲမှာတော့
နေတိုင်းလည်းဒါတို့လိုအလုံးလုံးချင်းစိတ်လည်းမရှိဘူးပါ။ဒီများနေရတာကြီးကလုံးလည်းလုံးလို့မပြောဘူး။အရတရကောင်းနေမှစဉ်းစားရ
ရှိတို့ကိုရောက်ထက်တန်းကြောင်းသားလေးရဲ့ကိုတွေပါ။အပြည့်စုံကိုသတင်းဆောင်ပါတွေတင်ဆက်တဲ့ခါကြားမှာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံကလူနည်းစုဘာသာဝင်တွေအတိုက်ခိုက်ခံရပုံအာဖရိကအမျိုးသမီးတွေငင်းကြီးတက်တွေတဲ့ပါဝင်ကြပုံနဲ့တရုတ်ရက်စစ်ကထုတ်လုပ်မှုအခြေအနေတွေကိုလည်းတင်ပြအောင်ပါပါဒုတိယပိုင်းနာယူဘက်မှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံသတင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ကဘာတလောခီသွားအစီအစဉ်စတဲ့အပတ်စဉ်ဂါဒါတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုရေဆုံးတော့ဂရိတ်ထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့တင်ပြပါအောင်မယ်
ဂျော်ဒန်မြစ်အနောက်ဖက်ကမ်းမှာရှိတဲ့ဒီသိမ်းပိုက်ခံပါလက်စတိုင်းဒေသတွင်းကဂျနင်းဒုက္ခသည်စခန်းတွင်အစ္စရေးကဆစ်ဆင်ပြီးတော့စခန်းတွင်လက်နက်ကိုင်ပါလက်စတိုင်းအုပ်စုတွေကိုရှာဖွေစစ်ဆေးရာတွေလုပ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာတော့အစ္စရေးတပ်တွေစခန်းကနေပြန်လည်စတင်ရုပ်သိမ်းခဲ့ပါတယ်။တရင်းလာနေကစားတဲ့အဲ့ဒီဆစ်ဆင်ရေးအတွင်းမှာတည်ဆုံတဲ့အရေးအတွက်ဟာ12ဦးအထိတိုးလာခဲ့ပါတယ်။လက်တလောချင်းနေမှာဆစ်ဆင်ရေးရည်မှန်းချက်ပေါက်မြောက်ခဲ့ပြီးတော့ဂျနင်းစခန်းတွင်ဆစ်ဆင်မှုဟာဒီတစ်ချိန်ပဲလို့တော့မပြောနိုင်ဘူးဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကအနီးအနားမှာရှိတဲ့စစ်တပ်ဂိတ်တစ်ခုမှာပြောပါတယ်။ဂျနစ်ကန်ကိုအကြဖက်သမားတွေအတွက်ခိုးလို့ရသဘောဖြစ်လက်ခံမှာမဟုတ်ဘဲနဲ့လူဝိုင်းလူဝတ်တို့ဆစ်စင်ရေးဆောင်မှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကသတိပေးခဲ့တာပါ။ဆေးုံနီးတူဝိုင်းမှာတော့ပြစ်ခတ်မှုတွေဆက်ရှိနေတာမို့တပ်တွေရုတ်သိမ်းနေဆိုတဲ့အပေါ်မှာအခြေအနေတွေရှုပ်ထွေးနေရှိနေတယ်လို့လုံခြုံရေးတာဝန်ရှိသူတူကတော့ VOA ကိုပြောပါတယ်။အခုလိုမျိုးပါလက်စတိုင်းဒုက္ခသည်စခန်းကိုအစ္စရေးတပ်ကဝင်ရောက်တိုက်ခိုက်တဲ့အပေါ်မှာလက်တုပ်ပြန်တဲ့အကြမ်းဖက်မှုတွေဖြစ်လာမလားစိုးရိမ်မှုတွေတိုးနေကြမှာပဲ။တဲလ်အက်ဗစ်မှာကားနဲ့ဝင်တိုက်တာကြောင့်အစ္စရေးရှစ်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်။ဂျနင်းဒုက္ခသည်စခန်းအတွင်းမှာတော့တန်တရာရှိတဲ့တနက်သမား120ကိုဖမ်းဆီးထားပြီးတော့လက်နက်တွေဖောက်ခွဲပစ္စည်းတွေလည်းတင်းစီရမိတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးစစ်စင်အတွင်းမှာတိုက်ဆုံမှုဟာလူ12ဦးထိတိုးလာပြီးတော့လူ100ထိခိုက်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်ကျမကြီးတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
။ဆူရီအိုင်နာဝိုင်းတွေကနိုင်ငံတွင်းမှာအစ္စလမ်ဘာသာဝင်တွေရဲ့ကုရ်အန်ကျမ်းကိုမီးရှို့ဆန္ဒပြတာတားဆီးဖို့ပြက်ကွက်တာကြောင့်လူကြိုရေးအရာစိုးရိမ်မှုရှိပြီးနေတို့ဖွဲ့ဝင်နိုင်ငံဖြစ်ရေးအတွက်ဆွေးနွေးကိုထောက်ခံချက်ပေးဖို့မေးခွန်းတုတ်စရာဖြစ်ရကြောင်းတူရကီနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။ဆွေးနွေးနေတဲ့သူလောက်ရမဲ့အလုပ်တွေကိုပြင်းပြအောင်လုပ်ပြီးတူရကီရဲ့စိုးရိမ်ချက်တွေကိုဖြေရှင်းဖို့ကြိုးပမ်းအားထုတ်လာရင်တူရကီအနေနဲ့ဆွေးနွေးကိုစစ်ရဲမဟာမိတ်အဖွဲ့ဝင်ဖြစ်အသိပံပြုပေးမယ်လို့တူရကီနိုင်ငံရဲ့ဝန်ကြီးဟာကမ်ဖီဒန်ကပြောပါတယ်။ဆွေဒင်နဲ့ဖင်လန်နိုင်ငံတွေတို့ဟာဆယ်စုနှစ်များစွာကိုက်ဆွဲလာခဲ့တဲ့ဂျာနီဝါဒါကိုရုရှားကယူကရိန်းကိုကျူးကျော်ပြီးတဲ့နောက်ဆွတ်လွတ်ခဲ့ကြပြီးမြောက်အတ္တလန္တိတ်သဘောတူစာချုပ်မဟာမိတ်အဖွဲ့နေတိုးတဲ့ကိုဝင်ဝင်ရောက်မနစ်ကရှောက်ထားခဲ့တာပါဒါပေမဲ့အဖွဲ့ဝင်ဖြစ်ဖို့အတွက်ဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်တွေပါတယ်တူရကီကအကြမ်းဖက်ဖွဲ့ကိုသတ်မှတ်ထားတဲ့အဖွဲ့တွေကိုဆွေဒင်ကကုအောင်ခွင့်ပေးထားတယ်လို့တူရကီကဆွတ်ဆွဲခဲ့ပြီးဆွေဒင်အဖွဲ့ဝင်ရေးအတွက်သဘောတူညီချက်ပေးဖို့ဆိုင်းငံ့ထားခဲ့တာပါအခုနောက်ဆုံးအနေနဲ့နောက်ထပ်အကြောင်းပြချက်တစ်ခုကိုတူရကီကပြောကြားလာတာဖြစ်ပါတယ
်အချင်းသားလက်လက်ရေးအစီအစဉ်တရက်ဖြစ်လာဖို့အတွက်အမေရိကန်နဲ့ရုရှားတို့ဆွေးနွေးနေကြပါတယ်အဲဒီမှာရုရှားမှာတရှုံမှုဆွဲချက်နဲ့ဖန်ခံနေရတဲ့ Wall Street Journal သတင်းတောက် Ivan Goshkovich နဲ့အမေရိကန်ကစိုက်ဘာရာဇဝတ်မှုဆွဲချက်နဲ့ဖမ်းဆီးထားတဲ့ရုရှားနိုင်ငံသားတဦးတို့ဒီအချင်းသားလဲလဲရေးအစီအစဉ်အစ်မှာပါဝင်လာနိုင်တယ်လို့ရုရှားကအင်ကာနီကနေပြီးတော့ပြောဆိုပါတယ်ဒီ Wall Street Journal သတင်းတောက် Goshkovich နဲ့အမေရိကန်ကဖမ်းထားတဲ့ရုရှားနိုင်ငံသား Vladimir Dunik တို့ပါဝင်တဲ့အချင်းသားလဲလဲရေးအစီအစဉ်ကိုရုရှားနဲ့အမေရိကန်တာဝန်ရှိသူတွေဆွေးနွေးနေကြတယ်လို့ရုရှားအစိုးရရဲ့ပြောခွင့်ရသူ Dmitry Peskov ကသတင်းတောက်တွေကိုပြောပါတယ်အမေရိကန်ကစိုက်ဘာရာဇဝတ်မှုနဲ့ဆွဲဆုခံထားတဲ့ Vladimir Dunik ကိုတောင်ကိုရီးယားကလွှဲပြောင်းပေးခဲ့တာဖြစ်ပြီးတော့အခုလက်ရှိအမေရိကန်ပြည်ထောင်စု Ohio ပြည်နယ်မှာသူ့ကိုထိန်းသိမ်းထားတာပါ 2021ခုနှစ်ခရဲကဖမ်းဆီးခံထားရတဲ့ဒီ Donetsk ကိုပထမဆုံးအကြိမ်ဖြစ်ရုရှားတန်ယုံတာဝန်ရှိသူတွေနဲ့တရင်လာနေကပြီးတွေ့ခဲ့တယ်လို့ပဲရုရှားကလည်းအပြန်အလှန်အဖြစ်မက်စလာရုံးကဖမ်းဆီးထားတဲ့သူတို့ဒီ Gorshkovich ကိုအမေရိကန်သမ္မတကြီး Tracy နဲ့ဒုတိယအကြိမ်ပြီးတွေ့ခဲ့ပါတယ်။သတင်းတောက် Gorshkovich ကို August 30အထိထိန်းသိမ်းထားဖို့ရုရှားတရားရုံးတစ်ခုကဆုံးဖြတ်ထားတယ်လို့သူ့ကိုအမိတ်မချမချင်းအကျဉ်းသားလဲလှယ်မှုမျိုးလုပ်မအောင်ဖို့ဘူးဆိုပြီးတော့ရုရှားဘက်ကအတန်အန်ပြောခဲ့ပြီးပါတယ်။သူ့ကိုဘယ်တော့ယုံတင်အမိတ်ချမလဲဆိုတာကတော့တိကျမရှိပါဘူး။အခုဒီအကျဉ်းသားလဲလှယ်မယ်ဆိုတဲ့အစီအစဉ်တက်တဲ့ပတ်သက်လို့ရုရှားပြောခွင့်ရသူကအသေးစိတ်တော့မပြောသေးပါဘူး။ဒါပေမဲ့ဖန်ခံသူတွေအတွက်ဥပဒေအရတန်ယုံနဲ့ထိစပ်တွေ့ဆုံခွင့်ကိုနှစ်ဖက်စလုံးကဆောင်ရွက်ရမှာဖြစ်တယ်ဆိုပြီးတော့ရုရှားပြောခွင့်ရသူကပြောဆိုထားပါတယ်ခင်ဗျာ
။ယောပတ်သမ္မဂ EU နိုင်ငံတွေမှာခေလုံးခွင့်လျှောက်ထားကြတာဟာ2022ခုနှစ်ထမတသန်းနာကတ်လာတဲ့အထိရောက်ရှိခဲ့ပြီးဒါဟာ6နှစ်အတွင်းအများဆုံးဖြစ်ကြောင်းအင်္ဂါနေ့မှာထုတ်ပြန်ခဲ့တဲ့ယောပတ်သမ္မဂခေလုံးခွင့် Agency ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။ဥရောပမှာအကာအကွယ်ပေးဖို့ခေါ်လုံခွင့်တောင်းဆိုကြတဲ့အဓိကနိုင်ငံတွေကဆီးရီးယားအာဖဂန်နစ္စတန်တူရကီဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံတွေဖြစ်တယ်လို့အစိုးရကဆိုပါတယ်ခေါ်လုံခွင့်လျှောက်ထားခံရတဲ့အဓိက EU နိုင်ငံ၅နိုင်ငံကတော့ဂျာမနီပြင်သစ်စပိန်ဩစတြီးယားနဲ့အီတလီနိုင်ငံတွေပါဒီရေအတွက်မှာရုရှားစစ်ပွဲကြောင့်ယူကရိန်းနိုင်ငံကထွက်ပြေးလာတဲ့လူတွေမပါသေးပဲလက်ရှိ EU ရဲ့အထူးယာယီအကာအကွယ်ပေးမှုအောက်မှာနေထိုင်သူယူကရိန်းအရေအတွက်ကလေးသားလောက်ရှိနေပါတယ်ဒီလိုမြန်မာလာတာကြောင့်လက်ခံထားတဲ့နိုင်ငံတွေမှာပြင်းပြင်းထန်ထန်ဝင်ပြီးနေကြောင်းလည်းဥရောပသမ္မဂခေါ်လုံခွင့် Agency ကကြေညာလိုက်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.2 kHz 12.3 kHz 15.3 kHz 58.9 နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေပြီးတော့ဒီထိတ်တဲအောင်နိုင်ငံကသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်။ American ပြောင်စုတဝမ်းမှာတော့248နှစ်မြောက် American လွတ်လပ်ရေးနေ့ကိုပျော်ဝဲရှင်ပွဲတွေအခမ်းအနားတွေကျင်းပနေကြသလိုသမ္မတအိမ်ပြီးတော့လွတ်လပ်ရေးနေ့အခမ်းအနားမှာတော့သမ္မတ Biden က American စစ်တပ်မိသားစုတွေကိုဂုဏ်ပြုနှုတ်ခွန်းဆက်စကားပြောဆိုလိုက်ပါတယ်။
Today we celebrate our independence, we celebrate our liberty and our freedom. And Jill and I are honored.
ဒီကနေ့မှာကျွန်တော်တို့ရဲ့လွတ်လပ်ရေးကျွန်တော်တို့ရဲ့လွတ်လပ်မှုကျွန်တော်တို့ရဲ့လွတ်မြောက်မှုကိုဂုဏ်ပြုနေကြတာပါ။ကျွန်တော်နဲ့ကျွန်တော်ရဲ့ဇနီးတဲ့ Jill တို့နှစ်ဦးအနေနဲ့ဒီကနေ့မှာစစ်တပ်မိသားစုအနေနဲ့အတူရှိနေပြီးတော့သူတို့ကိုဂုဏ်ပြုခဲ့ပါတယ်ဆိုပြီးတော့သမ္မတ Joe Biden ပြောဆိုသွားတာဖြစ်ပါတယ်။သစ်ရှင်သမရအဆက်ဆက်ကျင်းပခဲ့တဲ့အတိုင်းပဲစစ်မှုတမ်းမိသားစုတွေစစ်ပြန်စစ်မှုတမ်းတွေနဲ့တခြားဧည့်သည်တော်တွေနဲ့အင်ပီရိုမြခင်ပြည်မှာလွတ်လပ်ရေးနေ့အခမ်းအနားပြုလုပ်ခဲ့ရမှာသမရနဲ့သမရဇနီးတို့မိကွန်းစကားပြောဆိုသလိုပဲဒီဘွဲကိုကာကွယ်ဝင်ကြီးလက်တက်ရောက်ပါတယ်မြို့တော်ဝါရှင်တန်နဲ့တခြားအမေရိကန်မြို့တွေမှာရောကြီးလက်တွေမှာပါလွတ်လပ်ရေးနေ့ချီတက်ပွဲတွေအခမ်းအနားတွေပျော်ဝဲရှင်ပွဲတွေကိုကျင်းပကြပါတယ်ဝါရှင်တန်ဒီစီနဲ့နေရာအနှံ့မှာတော့မီရှူမီပန်တွေပြတ်ဖောက်ပြီးတော့အောင်ပွဲခံကြသလိုအမေရိကန်လွှတ်တော်ရှိမှလည်းတီဂီတာဖျော်ဖြေအစီအစဉ်တွေနဲ့အမြောက်ပြတ်ဖောက်ဂုဏ်ပြုတဲ့အစီအစဉ်တွေပြုလုပ်နေကြပါတယ်ဒီနေ့ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့248နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပြီးတော့1986ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုဘရစ်ရှားကိုလိုနီလက်အောက်ကလွတ်လပ်ရေးကြေညာခဲ့တဲ့နေ့ဖြစ်ပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမာပူတင်ကဆိုင်ဟိုက်ပူပေါင်းဆောင်ရွက်ရေးအဖွဲ့ CSO အစည်းအဝေးမှာရုရှားပြည်သူတွေဟာအရင်ကလိုပဲစီးလုံညင်ညွတ်တဲ့အကြောင်းပြောကြလိုက်ပါတယ်အိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ SCO အဖွဲ့ရဲ့အစည်းအဝေးမှာပူတင်ကမော်စကိုကနေဗီဒီယိုကနေတဆင့်တက်ရောက်ဘင်ခွန်ပြောချခဲ့တာပါ။နနက်ကိုင်ပုံကရာချိုးပတ်မှုကိုစီစီလုံးလုံးညီညီညွတ်ညွတ်နဲ့စက်ကျင်ခဲ့ကြပြီးရုရှားနိုင်ငံရဲ့အတိုင်းဝါနဲ့လူအဖွဲ့အစည်းတရက်လုံးကအဖတိုက်ပြည်ရဲ့ကံကြမ္မာအတွက်စီလုံးညီညွတ်မှုကိုထင်ရှားစွာပြသခဲ့တဲ့အကြောင်းပူတင်ကအစည်းအဝေးမှာပြောကြားခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံသားတွေရဲ့အသက်နဲ့လုံခြုံရေးကိုကာကွယ်ဖို့အတွက်ရုရှားကောင်းဆောင်ပိုင်းရဲ့လှုပ်ဆောင်ချက်တွေကိုထောက်ခံတဲ့အကြောင်းပြသခဲ့တဲ့ရှန်ဟိုက်ပူပေါင်းဆောင်ရွက်ရေးအဖွဲ့SEO နိုင်ငံတွေကလုတ်ဖို့ကိုက်ဘက်တွေကိုလည်းကျေးဇူးတင်စကားပြောကြားသွားခဲ့ပါတယ်။ရုရှားအနောက်နိုင်ငံတွေရဲ့ဖိအားပိတ်ဆို့အရေးယူမှုနဲ့ရန်စတာတွေကိုကြံ့ကြံ့ခံရတည်နေကြောင်းလည်းပူတင်ကဆိုပါတယ်။အခုမင်းကွန်ဟာဗက်နာကျေးဇူးတပ်ဖွဲ့ရဲ့ခိတခဏပုံကံမှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာပူတင်ရဲ့ပထမဦးဆုံးမင်းကွန်လည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတော့အမျိုးသမီးတွေစီမံလုပ်ကင်ကြတဲ့အလှပြင်ဆိုင်ယာကနန်းကိုတလအတွင်းမှာပိတ်ဖြစ်ဖို့တာလီဘန်အုပ်ချုပ်ရေးအာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။တာလီဘန်တွေဟာအမျိုးသမီးတွေအလုပ်လုပ်ကင်ခွင့်နဲ့အများပြည်သူမြင်ကွင်းသွာလာမှုတွေကိုတဖြည်းဖြည်းကန့်သတ်မှုတွေလုပ်လာရမှာအဟာနောက်လုပ်ရတစ်ခုဖြစ်ပါတယ်။ဗဒိုင်းဆိုင်ရာဦးကြီးဌာနရဲ့ပြောခွင့်ရသူကဒီသတင်းကိုအတည်ပြုပြီးတော့အမျိုးသမီးအလှပြင်ဆိုင်တွေပိတ်ဖြစ်ဖို့တလအချိန်ပေးထားတယ်လို့ဆိုပြီးတော့စာနဲ့ဖြေကြားထားပါတယ်။ အာဖဂန်နစ္စတန်မှာတာလီဘန်တွေပြန်ပြီးတော့အာဏာရလာခဲ့ကနှစ်နှစ်အတွင်းမှာအမျိုးသမီးတွေအပေါ်တင်းကြပ်မှုတွေလှုပ်လာခဲ့ရမှာပညာ6တန်းအထက်မိန်းကလေးတွေကိုကြောင်းတက်ဖို့ပိတ်ပင်တာနောက်အမျိုးသမီးအစိုးရအလုပ်သမားဒီအတော်များများကိုနေအိမ်မှာနေဖို့အတွက်အမိန့်ထုတ်တာကုလသမဂ္ဂနဲ့အခြားအကူအညီပေးရေးအဖွဲ့တွေမှာအမျိုးသမီးတွေကိုလုပ်ကင်ခွင့်ပိတ်ပင်တာတွေလှုပ်သွားပါတယ်ပန်းချံလူမျိုးအများပြည်သူတွာလာတဲ့နေရာမျိုးတချို့မှာဒီအမျိုးသမီးတွေတွာလာမှုကိုလည်းပိတ်ပင်ထားပါတယ်အခုလိုမျိုးအလှပြင်ဆိုင်တွေပေးရမယ်ဆိုတာကြောင့်မလို့အမျိုးသမီးအတော်များများလှုပ်လှဲ့မဲ့ဖြစ်ပြီးတော့မိသားစုစီးပွားရေးတွေကိုပါထိခိုက်လာနိုင်တယ်လို့အလှပြင်ဆိုင်မှာလုပ်ကိုင်နေသူတွေကပြောပါတယ်အခုလိုမျိုးအလှပြင်ဆိုင်တွေပိတ်ဖို့ညွှန်ကြားချက်ကိုပြန်ရုပ်ဖို့ကုလသမဂ္ဂကတာလီဘန်အာဏာပိုင်ကိုတောင်းဆိုပါတယ်အမျိုးသမီးအခွင့်အရေးပေါ်မှာအခုလိုမျိုးကန့်သတ်တာဟာစီးပွားရေးကိုထိခိုက်နိုင်တယ်လို့အမျိုးသမီးလုပ်ငန်းရှင်တွေကနိုင်ငံကထောက်ပံ့မယ်ဆိုတဲ့ပြောဆိုချက်နဲ့လဲကွဲလွဲနေတယ်ဆိုပြီးတော့ဒီကုလသမဂ္ဂကထုတ်ပြန်ထားပါတယ်ခင်ဗျာ
နောက်ခင်းနောက်ဆုံးအသတင်းတွေကိုကိုသားညို့ဦးနဲ့အတူကျွန်တော်တို့ကြီးညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေရဲ့အသိုက်အဝန်းတွေပေါ်ပြစ်မှတ်ထားတိုက်ခိုက်ခဲ့တာတွေကအနာသိမ့်ပြီးနောက်ပိုင်းမှာပုံပြီးဆိုးလာတယ်လို့ဂျွန်လာတဲမှာထုတ်ပြန်လိုက်တဲ့အပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင် ICJ ရဲ့အစိုးရခန်းစာမှာထောက်ပြထားပါတယ်ဒီအကြောင်းစုံစမ်းမေးမြန်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြမှာပါ
2023ခုနှစ်အာဏာသိမ်းမှုနောက်ပိုင်းစစ်အာဏာရှင်ကိုစံကျင်သူတွေဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရတာပုံစံမျိုးစုံနဲ့ဖိနှိပ်ခံရတာတွေရှိနေတဲ့တစ်ချိန်ထဲမှာပဲလူနည်းစုဘာသာဝင်တွေနဲ့အတိုင်းအဝိုင်းတွေကိုဖိနှိပ်တာပြစ်မှတ်ထားတက်ကြိုက်တာတွေဟာလည်းကြေကြေပြတ်ပြတ်ဆက်ဖြစ်နေတယ်လို့အပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင် ICJ ကပြောပါတယ်အာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဧပြီလအထိနှစ်နှစ်ကြာကာလအတွင်းချင်းကချင်းကရင်ကရင်နေမွန်ရခိုင်ရှမ်းပြည်နယ်တွေနဲ့ပုဂိုးမကွေးမန္တလေးစကိုင်းတနင်္သာရီရန်ကုန်စတဲ့ဒေသတွေမှာလေကြောင်းတိုက်ခိုက်မှုလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေအတွင်းထိခိုက်ပျက်စီးခဲ့ရတဲ့ဘာသာရေးအဆောက်အုံ190ကျော်ရှိတဲ့အကြောင်းဂျွန်လအထဲမှာထုတ်ပြန်တဲ့ ICJ ရဲ့အစိုးရခန်းစာမှာထောက်ပြထားပါတယ်ဒီဖြစ်ရပ်တွေထဲက158ခုကစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်ထိခိုက်ပျက်စီးခဲ့ရတာလို့လည်းပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကပဲစကိုင်းတိုင်းရွှေဘိုခရိုင်ရေဦးမြို့နယ်ချမ်းသာကြီးရွာမှာနှစ်ပေါင်း400ကျော်900နီးပါးရှိခဲ့တဲ့ခရိယန်ကက်သလစ်သာသနာဗိမာန်တော်ဖျားရှိခိုးကျောင်းတစ်ခုမိရှုဖျက်ဆီးခံခဲ့ရပါတယ်စစ်ကောင်စီဟာဘာသာရေးအဆောက်အဦတော်များကိုပြစ်မှတ်ထားတိုက်ခိုက်ဖျက်ဆီးတာတွေပိုလုံလာတယ်လို့စကိုင်းတိုင်းခရိယန်ဘာသာဝင်တဦးက VOA ကိုပြောပြပါတယ်
ဒီလိုစစ်ကောင်စီရဲ့ဝင်ရောက်တဲ့ကြီးရွာတိုင်းကိုကုစုလူရက်ပြီးတော့ကျွန်းလူစင်အားပြစ်စီနေတယ်ကြီးပြီးတော့ကျွန်တော်တို့ဘာလို့ရွာသားတွေလူမရအောင်ဆိုပြီးတော့ကျွန်တော်တို့နေတဲ့အိမ်ကြီးကိုမိရှုဖြစ်စီထားခဲ့တယ်။ဒါပေမဲ့လည်းဒါပေမဲ့မကောက်ဘူးပြ။ကျွန်တော်တို့ဟိုဘာသာတစ်ခုရဲ့အထွတ်မြတ်ထားတဲ့ကျွန်တော်တို့ဖျားကျောင်းတော်တွေနောက်ဘုရားဘာသာဘုံကျောင်းတွေဖျားတွေလူစီဖြူတွေဝင်ကျွန်တော်တို့မိရှုဖြစ်စီသွားကြတယ်ပြ။အဲ့ဒါကတော့တော့ဆိုဟိုကျွန်တော်တို့အနာသိမ့်ပြီးရကျွန်တော်တို့လည်းအခုချိန်ကြီးစိတ်ကောင်းကြီးကတစ်ပိုင်းမှမလုပ်နေသေးတာလုံးရပြီ။အခုချိန်ကြီးရပြ။ဟုတ်ဟုတ်ကျွန်တော်တို့ရွာကိုစစ်ကြောင်းအကျဉ်းကြီးထိုးခဲ့တယ်ကြစစ်ကြောင်းထိုးတဲ့အကျဉ်းကြီးကိုအကျဉ်းကြီး30ကျော်ကျွန်တော်တလာပိုင်း14ရက်နေ့ကကျွန်တော်တို့ခေရန်ဖျားရှိကိုကြောင်းပေါ်လာခေရန်ဖျားရှိကိုကြောင်းတော့ကျွန်တော်တို့ဟိုနှစ်ပေါင်း200ကျော်ခဲ့ပြီကြဆေးရောင်းမှုတွေပြည့်လို့ရပါလားရေဆောက်အောင်ကိုမိရှုဖြည့်ဆည်းသွားတယ်က
ြဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတွေအပါဝင်ဘာသာရေးအဆောက်အုံတွေမိရှုဖြည့်ဆည်းခံရတာအပြင်စစ်အခြေဆက်စခန်းတွေထိုင်နေရေးစခန်းတွေဖြစ်လဲအသုံးချခံရတာတွေပါရှိနေတယ်လို့လဲ ICJ အစိုးရခန်းစားကဖော်ပြပါတယ်ဘာသာရေးကောင်းဆောင်တွေဖန်စီထိန်းထိန်းခံရတာအသက်ခံရတာတွေလည်းပုံများလာသလိုစစ်အုပ်ချုပ်ရဲ့အောက်မှာလူနည်းစုဘာသာဝင်တွေဖိနှိပ်ခံရတဲ့အခြေအနေစိုးရိမ်စရာဖြစ်လာတဲ့အကြောင်းအစိုးရခန်းစားကထောက်ပြထားပါတယ်။ရခိုင်ပြည်နယ်ကရွန်ဂျာမွတ်စလင်တို့ကတော့သူတို့အတွက်ဘာသာရေးအရာဖိနှိပ်မှုနဲ့အကန့်အသတ်တွေပုံများလာတယ်လို့ပြောပါတယ်။အဲ
ရလဲကခုခွေခွေမှာကျွန်တော်ကိုရခိုင်ကြားလေအရင်ကလည်းသူကပြည်တွေကတ်တဲ့ခါနဲ့ပြည်တွေဘာလို့ဆူပြီးတော့ရုပ်ကိုတုံ့ပြန်ပြီးအခုလည်းဒီပုံတမ်းပဲရှိတယ်။တမန်နေနေဘက်မှာလူများတော့ခုခွေနေကြတယ်။တမန်ဖေဝင်ခုပြီးရတာမဟုတ်ဘူး။မျိုးပေါ်မှာကြတော့သူကလုံးဝဟိုဟာလည်းမရဘူး။ဝတ်စီလို့မရဘူး။နောက်တစ်ကြောင်ကဘာသာရေးကျောင်းနေလို့သူကဖြစ်တင်ကြတယ်ခက်တဲ့ခါနဲ့လူတွေလုံးလုံးကြီးရတယ်ဆိုတော့မြေလေးကလာရှိတော့ကြားရတာလူစီကြတယ်ဆိုတော့ကြည့်တတ်နေချင်းကြက်ဆုံးချင်းမူလာနေပြီးတော့အဲ့ဒီအာနာပြင်းတော့ပို့ပြီးတော့
အနာသိမှုနောက်ပိုင်းအကြမ်းဖက်မှုတွေနှိပ်စက်ညှဉ်းပန်းခံရမှုတွေလက်နေကြီးထိမှနာဒါမှမဟုတ်လေကြောင်းတက်ခိုက်မှုတွေကြောင့်သေဆုံးရတဲ့ဘာသာရေးကောင်းဆောင်40ဦးရှိတယ်လို့လည်းအစင်ခန်းစားကဖော်ပြပါတယ်။ကချင်နေချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ဆိုရင်လည်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတော့စစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းတာခံထားတာပါ2022ခုနှစ်အောက်တိုဘာလတုန်းကဖားကန်မြို့နယ်မှာစစ်သက်ကလေကြောင်းတိုက်ခိုက်မှုကြောင့်လူ60သေဆုံးခဲ့ရပြီးတော့အဲ့ဒီဖြစ်စဉ်မှာထိခိုက်သေဆုံးသရရသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုရရှိရင်းနဲ့စာပနအခမ်းအနားပြုလုပ်ဖို့ညှိနှိုင်းဆောင်ရွက်ပေးခဲ့တယ်လို့နောက်ပိုင်းမှာသေဆုံးသူတွေအတွက်ကချင်ပြည်နယ်မြို့တော်မှာစုတောင်းပွဲပြုလုပ်ပေးတာကချင်တိုင်းနာကောင်းဆောင်တချို့ကိုဘာသာရေးအရဟောပြောပေးခဲ့တာတွေကြောင့်မတရားအသင်ဆက်သွယ်မှုဥပဒေပုံမှာချက်ခွန်မြင်ဆောင်တဲ့အပါဝင်ပုံမှန်၃ခုနဲ့တရားစွဲခံရပြီးတော့ထောင်ဒဏ်၆နှစ်ပြည်ဒဏ်ချမှတ်ခံထားပါဗျ။မြန်မာနိုင်ငံမှာစစ်သက်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနဲ့အတွင်းဘာသာပေါင်းစုံကလူမှုအတိုင်းအဝိုင်းတွေအားလုံးဖိနှိပ်ခံရတယ်လို့အမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIS ကလည်းဒီနေ့အစောပိုင်းကထောက်ပြထားပါတယ်။အမေရိကန်အစိုးရကမေလာတဲထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစည်းအဝေးမှာဆိုရင်လည်းမြန်မာနိုင်ငံကိုကမ္ဘာပေါ်မှာဘာသာရေးလွတ်လပ်ခွင့်အစိုးရဆုံးနိုင်ငံအဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်။နားလောင်တင်ပြခဲ့တာပါ။အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းကိုဆက်ကြအောင်ပါ။အထက်တန်းကျောင်းသားလေးတူကဝင်ငွေကောင်းတဲ့အလုပ်ကရမယ်ဆိုလို့လိုက်သွားခြင်းနဲ့ကင်းပြည်နယ်မြဝတီခရိုင်ရွှေကုတ်ကိုဒေသအတွင်းကအွန်လိုင်းလေလံဂိုင်းကိုရောက်ရှိအလုပ်လုပ်ခဲ့ရပါတယ်။သူအတွေ့အကြုံတွေကို VOA သတင်းတောက်မအေးမာကဆက်သွယ်မြင်ပြထားပါတယ
်။ဒါကလေဟိုဒီလင်းလင်းနဲ့ခိုင်းနေကိုဘယ်လိုမျိုးရောက်သွားလဲ
။အခါစင်တော့ဘယ်နာမို့ကအဲ့လိုလောင်းရတာပဲ။ဒါမှလင်းနာပါလေပါမပါဘွာ။အဲ့လိုမျိုးအမင်းကဒါကုန်တန်းဆက်အဲ့လိုမျိုးအချိန်မတော်လောက်လား။ဒါဟိုရောက်တော့ရှင်းထားတဲ့အဲ့လိုမျိုးဟာမို့တို့ခေါ်အောင်မှလည်းအဲ့လိုမျိုးအလုပ်လုပ်ပြောတယ်။ဒါမှဟိုရောက်တော့အဲ့လိုမျိုးအလုပ်မဟုတ်ဘူး။ဒီများလေးလေရတာပေါ့အ
ဲ့တော့အဲ့ဒီမှာလုံနေစဉ်ကာလမှာလစာတွေရောရလား
တို့ပြောတာ1500ဒါနဲ့တိုင်ရတာ1000နဲ့1000ပဲ1000နဲ့1000အဲ့ရတဲ့ percent 1000နဲ့1000လဲအထင်ရောပြင်ကုန်သွားဒီမှာနောက်ဆုံးလာမှာနောက်ဆုံးလာအခုဒါကိုရောက်ခံနေပြီအဲ့နောက်ဆုံးလာရောက်ခံနေပါနောက်လာဆိုရင်3လမြောက်ဆိုရင်ဒါတို့ percent မရတော့အမြော်လေးချိန်ကြတော့ပုဆန်လာကြမရှိတော့ဘောပုဆန်ကိုပုဆန်ချာလို့ရမှအဲရတဲ့ပုဆန်ဟိုင်း55ရတယ်လို့ရတယ်ဘယ်လို
အဲ့ဒီလိုရောက်သွားပြီဆိုတော့ဒါအဲ့ဒီမှာဆက်ပြီးတော့အလုပ်လုပ်ချင်သေးလား
နေတိုင်းလည်းဒါတို့လိုအလုပ်လုပ်ချင်သေးလဲမရှိဘူးဘောဒီများလင်ရတာရလုံးလည်းလုံးလို့မပြောလေတရတရခေါင်းထဲမှာစဉ်းစားတာပြီးဖို့ရတယ်
အဲ့ဒီမှာရိုက်နဲ့ခံရတာတွေရောရှိခဲ့လားနောက်ပြီးတော့တားရှိမှာပေါ့နော်တခြားလူတွေကိုရိုက်တာရောမြင်ခဲ့ရလား
အဲတရုတ်လေးဆိုရင်ဒါတို့ထပ်ဖို့ဆိုတာတရုတ်လေးဆိုရင်ဒါတို့တွေ့ရနော်ပထမတရက်လာတာဒုတိယလက်တို့တွေ့တော့ကတုံးတုံးလာတာကတုံးတုံးအပြောင်းကနော်ဆက်နေကြတယ်ပြီးတော့တတိယရက်လာတော့သူမျက်နှာတွေမှာပူလာတာပူပန်ကြည့်တာပုတ်တူနော်မျက်နှာတစ်ပတ်ပြီးတော့နောက်တရထလာတော့လက်ညိုတွေပြက်ကန့်ပြီးသူအစ်စ်နဲ့လက်ညိုအစ်စ်စ်အဲ့လိုပြက်ကန့်နေ
အခုအရိုက်ခံရတဲ့သူတွေကဘယ်ရခေါ်လာတဲ့သူတွေလဲသူတို့ကဒီအလုံးမလုံးလို့ရိုက်ခံရလားအ
ဲ့ဒါကြတော့ဒါလို့မသိဘူးဘာလို့ဆိုတော့သူတို့ကုမ္ပဏီတစ်ခုနဲ့တစ်ခုဆိုစကားပြောပြီးတော့ပေးမတည်အဲ့သူတို့အဲ့ထဲကတရားလို့ဆိုတော့နားလဲအဲ့နိုင်ငံရောင်းအဲ့တရုတ်တို့ရောင်းစားတာပေါ့ရောင်းစားခံရတယ်အဲ့
တော့တရုတ်ကမှဘယ်လိုလုပ်သိလဲ
တရုတ်စကားပြောတယ်တရုတ်တွေရောမြန်မာတွေရောလာအိုတွေရောအများကြီးအဆုံ
း
ဒီထိုင်းနဲ့မြန်မာတော့မလို့မထင်ဘူးအဲ့တော့တော်တော်တကယ်ကမထင်ဘူးဒီလူတွေကဒီဝီယန်ဝီယန်နာတော့တရုတ်ကိုရောင်းစားခံရတဲ့လူတွေလေအဲ့တော့ဒီမှာသူတို့ဘန်းဒုလလောက်ရနေတယ်များ။ညီရတာဆိုတော့ရိုက်ခံပြီးတာပါဗျာ။အလိုဝလုံးဝလုံးဖိတ်စစ်ဖိတ်နေရရိုက်တာ။အလိုအိတ်ခံတော့ကျန်ပြင်းကအိတ်ခံရအားရပဲရရိုက်။စားရောက်တယ်ခဏခဏတွေ့ရတယ်။အ
ဲ့တော့သူတို့ကိုရိုက်နေတာတွေမြင်တော့ဟိုထိတ်လန့်တာတွေရောဖြစ်ခဲ့လား
။ လမ်းတော့အဲ့လိုရှိတယ်စဉ်းစားနေတော့ရှိတယ်ဟာတော့မြန်မာပြည်အဲ့လိုရောင်းသားခံစီရဲ့
ကရင်ပြည်နယ်မြဝတီမြို့ရွှေကုတ်ကိုဒေသကအွန်လိုင်းလေလေခိုင်းမှာအလုပ်လုပ်ခဲ့ရတဲ့မြန်မာလူငယ်လေးဟာထွက်ပြေးဖို့အချိန်ချင်းကြိုးစားခဲ့ပေမဲ့လက်နက်ကင်တွေစောင့်ကြပ်နေတာကြောင့်ထွက်ပြေးဖို့မလွယ်ကူခဲ့ကြောင်းပြောပါတယ်။သူတို့ကိုရွေးထုတ်ဖို့အတွက်ဗတ်ငွေတသိန်းတောင်းခံခဲ့တယ်လို့လည်းဆိုပါတယ်။နောက်ဆုံးမှာသူတို့လူငယ်အများစုကရွေးထုတ်ဖို့မတက်နိုင်တဲ့အတွက်ဗတ်ငွေ3000ထိလျှော့ပေးခဲ့တာကြောင့်မိသားစုကအမြန်ရွေးထုတ်ပေးခဲ့ရကြောင်းမရွေးရင်နောက်ထပ်နေရာတွေကိုသူတို့ကိုရောင်းစားတာခံရတော့မှာဖြစ်တယ်လို့လည်းပြောပြခဲ့ပါတယ်ရှင်
။မင်းကြီးမှာတင်ပြခဲ့တာပါ။အခုတော့နိုင်ငံတကာဘက်လက်ကြအောင်ပါအာဖရိကကအကြမ်းဖက်သမားတွေအဓိကထားတဲ့နေရာတွေမှာလူကြုံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေမှာအမျိုးသမီးတွေပုံပြီးပါဝင်လာဖို့အတွက်အမေရိကန်ကဥစားပြီးလေ့ကျင့်ဖိနေပါတယ်။ Henry Wilkins said the name people check ကိုကိုငြိမ်းချမ်းရေးကအခုလိုပြောပြထားပါတယ်
။ကာနာဒါနဲ့ကိုင်တပ်ဖွဲ့ကအမျိုးသမီးစစ်သည်တွေဟာမလာတော့ကအမေရိကန်တပ်မှလေ့ကျင့်ခဲ့တဲ့ငြိမ်းချမ်းရေးနဲ့လူကြုံရေးတရားဥပဒေစိုးမိုးရေးဆိုင်ရာသင်ခန်းစာတွေကိုမေလအစောပိုင်းမှာပြန်လည်သုံးသပ်လေ့လာတာတွေလုပ်နေကြပါတယ်။ကျမ်းဖက်ဝါရကိုနှိမ်နှင်းရမှာမြို့သမီးတွေရှေ့တန်းကနေပါဝင်ဖို့ဘာကြောင့်ရေးကြီးကြောင်းနားလည်ဖို့နဲ့ကြိုတင်ပြဆင်နိုင်ဖို့တင်းနှန်းကတင်ကြားလေ့ကျင့်ပေးလိုက်တယ်လို့တင်းနှန်းတက်ခဲ့သူတူဖြစ်တဲ့ဒူဘုံမူကြီးဂျက်ကလင်ဂယ်လီကပြောပါတယ
် I think that having women as a peace builders on the team will help to help the situation
မြို့သမီးတွေပါဝင်တာကကျမ်းဖက်မှုတန်ခံခဲ့ရတဲ့တားကောင်တွေအထူးသဖြင့်လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရသူတွေအတွက်ပိုပြီးစိတ်သက်သာရစေမယ်လို့ကျွန်မထင်တယ်လေ။ဘာကြောင့်လဲဆိုတော့ဒီလောက်ရဲ့အများစုမှာအမျိုးသားတွေကကျူးလွန်တာဖြစ်လို့ဒီလိုကိစ္စတွေကိုသူတို့ပြန်ပြောရမှာအမျိုးသမီးချင်းချင်းစကားပြောတာကပိုပြီးတက်တောင့်တတာဖြစ်တယ်
။ American ငြိမ်းချမ်းရေး Institute USIP ကပြဋ္ဌာန်းထားတဲ့အမျိုးသမီးငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာမူပေါင်းအရရေရှည်တည်တဲ့နဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လူမျိုးရေးကိုရရှိနိုင်မှုကြိုးပမ်းချက်မှာမျိုးသမီးတွေဟာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်ရမှာကိုအသိမှတ်ပြုထားပါတယ်။ဒီထက်မှာကျန်းဖက်သမားတွေထိန်းချုပ်ထားတဲ့ကြီးရွာတွေထိသွားရတဲ့နေပြည်တော်ရှင်းလင်းရေးဆက်စည်ရေးတွေမှာအမျိုးသားတပ်ဖွဲ့ဝင်တွေတန်းတူမျိုးသမီးစစ်သည်တွေလည်းပါဝင်လာမျိုးကအစအစိုးရရဲ့အမြင့်ဆုံးအစ်စ်နေမှာငြိမ်းချမ်းရေးညှိနှိုင်းဖြည့်ဆည်းရေးဆွေးနွေးပွဲတွေအထိမျိုးသမီးတွေပါဝင်တာမျိုးကိုဆွလိုပါတယ်။ Flint Lock လို့ခေါ်တဲ့တင်းတန်းတွေက2005ခုနှစ်ကစပြီးနှစ်စဉ်နောက်အာဖရိကဒေသမှာအမေရိကန်ကဥဆောင်ပြီးမိတ်ဖက်နိုင်ငံတွေကိုလူမျိုးရေးဆိုင်ရာလေ့ကျင့်သင်ကြားပေးတာပါဒီနှစ်မှာတော့မြောက်ပိုင်းနယ်စပ်ဒေသတွေမှာကျန်းဖက်ကျူးလွန်မှုတွေနဲ့ရင်ဆိုင်နေရတဲ့ဂါနာနဲ့ Ivory Coast နိုင်ငံတွေမှာဒီသတင်းတွေပေးခဲ့ပါတယ်ဒီနှစ်သတင်းရဲ့ထူးခြားချက်ကတော့လေ့ကျင့်ခန်းတွေမှာပထမဆုံးအကြိမ်အနေနဲ့မျိုးသမီးတွေကညီညာရေးနဲ့လူမျိုးရေးဆိုင်ရာအခန်းကဏ္ဍတွေမှာအဓိကကျတဲ့နေရာကနေပါလာပါတယ် Flint Lock တင်နမ်းမစခင်ကဆိုရင်အနောက် Africa စစ်တပ်တွေရဲ့လုပ်ငန်းခွင်တွေမှာငြိမ်းချမ်းရေးဆောင်တပ်ဖွဲ့ဝင်အမျိုးသမီးတွေအတွက်နေရာမရှိသလောက်ပဲလို့တင်းနန်းစီစဉ်ပေးရတဲ့အာဖရိကဆိုင်ရာအမေရိကန်အထူးစစ်စင်ရေးကိုကဲမှုတပ်ဖွဲ့ရဲ့ဒုတိယစေဦးစီးချုပ်ဖေးခွေပတ်ကပြောပါတယ
် It is to work with our partners to build their civil military
ဆိုင်ရာဆိုင်ရာဆွမ်းရည်ကိုတည်ဆောက်ဖို့မိဖက်တွေနဲ့လက်တွဲလှုပ်ဆောင်နေပါတယ်ဒါပေမဲ့အမျိုးသမီးဦးစားပီရှူတော့ကနေလည်းလှုပ်ဆောင်နေတယ်။အရင်အီရန်နဲ့အာဖဂန်နစ္စတန်မှာလည်းအမေရိကန်တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးအမျိုးသမီးတွေနဲ့ထိတွေ့ဆက်ဆံမှုအဖွဲ့ညီချင်းမှုဆိုင်ရာပံ့ပိုးကူညီအဖွဲ့ဆိုတဲ့အမျိုးသမီးအဖွဲ့လိုက်လှုပ်ရှားမှုတွေလုပ်ခဲ့ပူပါတယ်။အခုလည်းအလားတူပုံစံတူတွေကိုမိဖက်တွေနဲ့အကောင့်တွေဖော်နေပါတယ်
။ဥပမာဆိုရင်အနောက်အာဖရိကဒေသမှာအမျိုးသားနဲ့အမျိုးသမီးကြားလူမှုဆက်ဆံရေးမှာညီချင်းမှုဆိုင်ရာကန့်သတ်ချက်တွေရှိပါတယ်။ဒါကြောင့်အကြမ်းဖက်ဝါဒဒဏ်ခံစားခဲ့ရတဲ့လူမှုအတိုင်းဝန်းတွေကအမျိုးသမီးတွေရဲ့ကိုယ်စိတ်နှလုံးကိုဆွဲဆောင်သိမ့်သွင်းပြီးယုံကြည်ကိုးစားခံရဖို့ကအမျိုးသမီးစစ်သည်တွေတဲ့ပိုပိုလွယ်ကူနိုင်မှာပါကုလသမဂ္ဂကလည်းညီညာရေးတည်ဆောက်ရေးနဲ့ပြည်ပခတားဆီးရေးမှာအမျိုးသမီးတွေပိုပိုပါဝင်လာစေဖို့တွန်းအားပေးဆောင်ရွက်လျက်ရှိပါတယ်ဒူပိုမူဂျီဂယ်လီကတော့ဂါနာနိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကြိုးပမ်းမှုမှာရှေ့တန်းကနေပါဝင်ရလို့စိတ်လှုပ်ရှားမိကြောင်းပြောပါတယ
် If you're a woman accept challenges
ဖြစ်တာနဲ့စိန်ခေါ်မှုတွေလက်ခံရမှာပါကျမတို့ဒီရာလူမျိုးကြီးကျန်းသစ္စာကျင်းစုထားတယ်လို့ပဲကုံချောင်းရေချောင်းနဲ့ဝေးရင်ဘလို့ဖြစ်ဖြစ်အမိန်ပေးတဲ့နေရာကိုသွားရမှာပါပဲဒါကကို့အသက်အတွက်အန္တရာယ်ဖြစ်မယ်ဆိုရင်တော့မှသွားကူသွားရမှာပဲ
အကျန်းဖတ်မှုတိုက်ဖျက်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာအမျိုးသမီးတွေပိုးပြီးတက်တက်ကြွကြွပါဝင်နိုင်ဖို့ကဘာတဝန်းလှုံ့ဆော်တွားပေးနေလို့ဒူပိုမူဂျီဂယ်လီရဲ့ခြေရာတိုင်းနောက်ထပ်အမျိုးသမီးတွေအများပြားလှမ်းလျှောက်ကြဖို့လဲမျှော်လင့်ရပါတယ်
ကိုကြီးကြီးပြောပြခဲ့တာပါအခုတော့တရုတ်ထုတ်လုပ်သူတွေပဲတွားကြအောင်ပါတရုတ်ရဲ့လက်စကားထုတ်လုပ်သူတွေကဥရောပဈေးကွက်ကိုလွှမ်းမိုးနိုင်ဖို့စူးစမ်းနေကြပါတယ် ဗီဒိုင်စစ်ကောင်မှာတော့တရုတ်လက်စစ်ကထုတ်လုပ်သူတွေအခြေအနေကောင်းလာနေတဲ့အကြောင်းအမီကတ်ဘန်ကလန်ဒန်ကနေသတင်းပေးပို့ထားတာကိုမတ်တန်ဂီထိုက်ပြောပြပါပါခင်ဗျာ
။ဒီနေ့ရှန်ဟိုင်းကပြပွဲမှာလျှက်စစ်ကားတွေကအဓိကနေရာယူခဲ့ပါတယ်။ဗြိတိန်နဲ့ဥရောပကိုဝင်လာတဲ့တရုတ်လျှက်စစ်ကားတွေထဲမှာ Polestar နဲ့ BYD တို့လိုကားတွေလည်းပါပါတယ်။ဒီတိမ်မှာ2019ခုနှစ်2024ခုနှစ်အထိဈေးကွက်တင်မဲ့တရုတ်လျှက်စစ်ကားကုမ္ပဏီခုနှစ်ခုထဲမှာအဲ့ဒီကားတစ်စိတ်တွေလည်းပါဝင်တာဖြစ်ပါတယ်။တရုတ်ကားတွေအလုံးရှင်းတဲ့ဝင်ရောက်လာမှုဟာဆိုရင်အခက်အခဲတွေကြောင့်ဝင်တော့ဝင်ဖို့ဖြစ်နေတဲ့ဈေးကွက်အပေါ်မှာအပြုသဘောဆောင်တည်ရမှုရှိမယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။2030ပြည့်နှစ်အရောက်မှာဓာတ်ဆီနဲ့ဒီဇယ်သုံးကားသစ်တွေရောင်းချမှုတားမြစ်ဖို့ဗြိတိန်မှာစီစဉ်ထားပေမဲ့လည်းပြီးခဲ့တဲ့နှစ်နှောင်းပိုင်းထုတ်ပြန်တဲ့စီးရင်တွေအရတော့2021ခုနှစ်နောက်ပိုင်းလျှက်စစ်ကအယောင်ကျလာကြောင်းဖော်ပြပါတယ်။အဓိကကတော့ရောင်းစရာကလျော့နေလာတာကြောင့်ဖြစ်ပါတယ်။ဒါအပြင်ကားရဖို့စောင့်ဆိုင်းရကြည်ကြမြင့်တဲ့အချက် battery mileage battery မောင်းနှင်အားမိုင်အကွာအဝေးနည်းတဲ့အချက်အများပြည်သူသုံးအသွင်းနိုင်တဲ့နေရာတွေမလုံလောက်မှုဈေးကြီးတဲ့အချက်တွေဟာလည်းလျှက်စစ်ကအယောင်လျော့သွားစေတဲ့ကိစ္စတွေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းက Audi လျှက်စစ်ကားဝယ်ခဲ့တဲ့လန်ဒန်မြို့ကအာနော့ဂန်နက်ကတော့သူလည်းအဲ့ဒီအခက်အခဲတချို့ကြုံရတယ်လို့ပြောပါတယ်
။ People think that
it's just ဈေးတက်တာတယ်လို့လူတွေကထင်ကြပါတယ်။ဒီကိစ္စကသိပ်ပြီးမသေးကြပါဘူး။နောက်ပိုင်းမှသိလာရတဲ့ကိစ္စတွေရှိပါတယ်။ဥပမာပြောရရင်လျှက်စစ်ဈေးနှုန်းတက်တာတဲ့အချိန်ညပိုင်းမှာအားသွင်းဖို့လိုပါတယ်။ပိုပြီးဈေးကြီးတာကြောင့်အမြန်အားသွင်းတာမျိုးလည်းအများကြီးမသုံးဖို့လိုပါတယ်။ဒါကြောင့်တွက်ချက်ပြီးလှုပ်ဖို့လိုပါတယ်ဒီလိုကိစ္စတွေကြိုပြီးမသိခဲ့ပါဘူ
းမမျော်လင့်ထားတဲ့စိတ်တိုင်းမကြစရာကိစ္စတွေကိုရှောင်ရှားနိုင်ဖို့အတွက်လျှက်စစ်ကားတွေကိုငှားစီးကြသူတွေလည်းအများပြရှိပါတယ်ဗြိတိန်ခြေဆိုင်ကားငှားကုမ္ပဏီ Autoparts Electric Vehicles ကတော့စိတ်ဝင်စားမှုတိုးလာတာကိုတွေ့လာရပြီးတရုတ်ပြည်လျှက်စစ်ကားထုတ်လုပ်မှုအကြီးဆုံးကုမ္ပဏီဖြစ်တဲ့ BYD ထံကနေလာမဲ့3နှစ်အတွင်းကားစီရေ9000ဝယ်ယူရေးပူးပေါင်းဆောင်ရွက်မှုကိုမကြသေးခင်ကပဲကြီးညာပါတယ်။ဒီပညာပြောင်းလဲမှုကမြန်ဆန်နေပြီးကားပြန်ရောင်းရင်ရမယ့်ဈေးနှုန်းကလည်းမတိကျတဲ့အချက်တွေကြောင့်အခုအချိန်မှာတော့အပိုင်ဝယ်ယူမှုထက်ငှားသုံးတာကိုပိုပြီးတော့စိတ်ဝင်စားကြတာဖြစ်ကြောင်း Autopass Electric Vehicles ရဲ့အမှုရရှိချုပ် Fiona Howard ကပြောပါတယ်။
customers have never ဒီအပြောင်းလဲလုပ်တဲ့နေရာမှာဈေးဝယ်သူတွေဝေခွဲမရဖြစ်ပြီးတော့စိုးရင်ကြပါတယ်ဒါကနည်းပညာအသစ်ဖြစ်ပါတယ်ဒါကိုကြိုက်မကြိုက်ကလည်းမသေးချာသလိုအာသွင်းရတဲ့ကိစ္စကလည်းအဆင်ပြေပါမလားဆိုတဲ့ကိစ္စကိုလည်းမရေမရာဖြစ်နေကြပါတယ
် BYD ရဲ့ကားကတော့ battery မောင်းနှင်အားက -160 ဖြစ်ပါတယ်ဒါပေမဲ့လည်းနောက်လာမဲ့တရုတ်လျှက်စစ်ကားတွေကတော့ဈေးကွက်မှာပိုပြီးရှင်းပြနိုင်အောင်လုပ်လာမှာဖြစ်ပြီးပိုပြီးဈေးသက်သာအသွင်းနဲ့နေရာတွေလည်းပိုများလာပြီးကားရဖို့စောင့်ဆိုင်းရခြင်းလည်းရော့ချသွားစီမယ်လို့ခန့်မှန်းချသူတွေထဲမှာ Howard လည်းပါဝင်ပါတယ်
။ There are some manufacturers in China.
တရုတ်နိုင်ငံတွင်ကထုတ်လုပ်သူတချို့ကတော့ chip ပြားတွေကနေ battery နောက်ကားတက်စီမှုအဆုံးအားလုံးကိုအပြည့်အဝဘက်စုံတောင်းစုံကနေဆောင်ရွက်နေကြပါတယ်။ဒါကြောင့်လည်းအားလုံးကိုသူတို့ကချုပ်ကင်ထားနိုင်ပြီးတော့ကဘာတဝန်းကသူတို့ဖောက်တယ်တွေကိုလည်းလိုအပ်ချက်အတိုင်းဖြည့်ဆည်းနိုင်မယ်ဆိုတဲ့ပြရုပ်မျိုးကိုရစေပါတယ်။ရက်စစ်ကရရှိရအတွက်6လကနေ9လအထိစောင့်ဆိုင်းရပါတယ
်။ဂန်နက်ကတော့သူ့အနေနဲ့လျှက်စစ်ကဝဲဖို့ဆုံးဖြတ်တာစောလွန်သွားတယ်လို့ယူဆနေပေမဲ့လည်းအနာဂတ်အတွက်တော့အကောင်းမြင်ပါတယ
်။ I'm not sure
ဝဲပြင်မလားဆိုတာကတော့မသေးကြပါဘူး။တရုတ်လျှက်စစ်ကားတွေအထူးသဖြင့်တော့အပြည့်အဝဘက်ထရီသုံးတာမဟုတ်ပေမဲ့မောင်းနေနိုင်တဲ့ခီးအကွာအဝေးကကီလိုမီတာ1000ကျော်ရှိတဲ့လီအော်တိုကြောင့်တိုးတက်မှုရှိလာမယ်လို့ထင်ပါတယ
်။ဂန်နက်ရဲ့အတွေ့အကြုံဟာဆိုရင်တခြားသောကားမောင်းသူတွေအတွက်လျက်စစ်ကမဝယ်ခင်မှာဈေးခွက်တွင်းကပြင်းထန်လာတဲ့ပြိုင်ဆိုင်မှုတွေရဲ့တည်ရောက်မှုကိုစောင့်ဆိုင်းဖို့သတိပြုစရာဖြစ်ကောင်းဖြစ်နိုင်ပါတယ်ရှင
်။မတ်တန်ကြီးထိုက်ပြောပြခဲ့တာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်လို့တဲ့သချင်းတောင်းလို့တဲ့ဆိုလို့ရှိရင် VOA email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားတောင်းဆိုနိုင်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာမနက်ခင်းပါ VOA မြန်မာပိုင်းစီစဉ်ရဲ့2023ဇူလိုင်လ5ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုလေးတွေနဲ့ကမ္ဘာတော်တော်ခီးသွားအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်ပထမဦးဆုံးမြေကြီးဩဇာနဲ့စကြပါမယ်မြန်မာနိုင်ငံစိုက်ပျိုးမြေအားလုံးထဲမှာမြင်းနှုကျွန်းစိုက်ပျိုးမြေအကျယ်ဝန်းဟာရခိုင်နှုန်းနည်းနည်းလေးပဲရှိပေမဲ့အာဂရီလိုက်စားမှုတွေအငင်းပမှုတွေနဲ့ရာဇဝတ်မှုတွေကတော့အများဆုံးဖြစ်နေပါတယ်ဒီသတင်းပမြေကြီးဩဇာအစီအစဉ်မှာကိုခမောင်စိုးမင်းကအဲ့ဒီအခြေအနေကိုခုလိုတင်ပြထားပါတယ်
မြစ်တွေချောင်းတွေမိုးရွာပြီးကုန်လို့ရေကျသွားတဲ့အခါတချို့မြစ်ဘေးချောင်းဘေးဒေသတွေမှာမြေနှုကျွန်းတွေပေါ်ပေါက်လာကြပါတယ်။တပြိုင်တည်းမှာပဲမြေနှုကျွန်းပေါ်မှာစိုက်ပျိုးဖို့အတွက်ပိုင်ဆိုင်မှုပြဿနာကလည်းဇက်တိုက်ဖြစ်လာကြပါတယ်။မြေနှုကျွန်းခွဲဝေရေးသတ်မှတ်ချက်ထဲမှာအနည်းဆုံးခြေရွာကအဓိကပိုင်ဆိုင်တာဖြစ်ပါတယ်။အတိအကျဆိုရရင်မြေနှုကျွန်းနဲ့ခြေရွာရဲ့ခြံစည်းရိုးအနည်းဆုံးခြေရွာကိုပထမဦးဆုံးခွဲဝေပေးတာဖြစ်ပါတယ်။အဲ့ဒီလိုခွဲဝေပေးရမှာလဲခြေရွာအတွင်းကပုံမှန်လောက်ကင်တဲ့စိုက်ပျိုးလေယာမြေမရှိသူတွေတဲကအစင်းရဲဆုံးနဲ့လေယာစင်းငါလုံသားတွေကိုရွေးချယ်ပေးရမယ်လို့သတ်မှတ်ထားပါတယ်။ဝေငှတဲ့အခါမှာလဲအချမ်းပြင်းတဧကအောက်ကိုပဲဝေငှကြရပြီးကြံတဲ့မြေနှုကျွန်းစိုက်ပျိုးမြေကိုဒုတိယအနည်းဆုံးခြေရွာကိုထပ်မံခွဲဝေပေးရမယ်လို့သတ်မှတ်ထားပါတယ်။ဒါကဥပဒေသတ်မှတ်ချက်ဖြစ်ပေမဲ့လေမြေနှုကျွန်းဟာနှစ်စဉ်ပေါ်နေကြနေရာမတူတာပေါ်တဲ့အကျယ်အဝန်းမတူတာပေါ်လာတဲ့ပုံတရံမတူတာတွေကြောင့်အထူးသဖြင့်ကြေးပါအချင်းချင်းမြေလူကြတဲ့ပြိပခါတွေဟာရာဇဝတ်မှုအဖြစ်နှစ်စဉ်လိုလိုဖြစ်နေကြပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေသမှာတောင်သူလယ်သမားအရေးဥပဒေတွေကိုပညာပေးသင်တန်းပို့ချပေးနေသူတဦးကအခုလိုရှင်းပြပါတယ
်အဓိကဒီမြေနှုကျွန်းပြဿနာဘာကြောင့်ဖြစ်တာလဲဆိုတော့ဥပဒေရဲ့ပြထမ်းမှုမပြည့်စုံတော့ဗျာရေနူကျွန်းနဲ့အနည်းဆုံးကြေးပါကိုပဲခြားထားပေးရမယ်လို့ဆိုထားတာ။အဲ့ဒါပြဿနာဖြစ်စေတဲ့ဒါအဓိကအကြောင်းရင်းအဲ့ဒါပဲ။ကိုဘက်မြေကမ်းမှာပြိုတယ်ဗျာပြိုတဲ့အတွက်ကိုဘက်ရွာကလေယာဉ်မြေတွေကြဆုံးရှုံးသွားတယ်။ဒါပေမဲ့ကိုဘက်မှာမြေပြိုတယ်ဆိုရင်ဒီဘက်မှာတောင်ထွန်းတောင်ထွန်းတာဒီမြေနူကျွန်းကိုခွဲတဲ့အခါမှာအနည်းဆုံးကြေးပါလို့တတ်မှတ်လိုက်တဲ့အတွက်ကိုဘက်ကရွာကမြေကမ်းမှာပြိုတဲ့အတွက်လေယာဉ်မြေတွေဆုံးရှုံးတဲ့အပြင်ကိုမြေနူကျွန်းကသူတို့နဲ့ဝေးသွားတဲ့အတွက်ဒီဘက်ကတောင်ထွန်းတဲ့ကြေးရွာကအနည်းဆုံးဖြစ်သွားပြီမှာသူတို့ကရတဲ့အတွက်မြေကမ်းမှာပြိုတဲ့ရွာနှစ်ခါနာပေါ့အဲ့ဒါဘာဖြစ်လို့ဖြစ်တာတော့ဆိုတော့ဥပဒေပြဋ္ဌာန်းချက်ကမှားယွင်းနေလို့ပေါ့မှားယွင်းနေလို့အဲ့လိုဖြစ်တာပေါ့2012လေယာဉ်မြေဥပဒေမှာမြေနှုကျွန်းခော့ဝေခြားထားမှုကိုဟိုနေဥပဒေပြဋ္ဌာန်းရမည်လို့ပဲပါတယ်အဲ့ဒီအချက်စာကြောင်းလေးတစ်ကြောင်းပဲပါတာအဲ့ဒီနေဥပဒေကိုလွှတ်တော်ကရေးခဲ့တာမဟုတ်ဘူးသူကလက်ဆက်ဝန်ကြီးဌာနရေးပြီးပြဋ္ဌာန်းခဲ့တာပေါ့နေဥပဒေကကစားလို့ရတယ်ဆိုတဲ့သဘောမျိုးဖြစ်သွားတာ
မြေနှုကျွန်းပိုင်ဆိုင်မှုအငင်းပွားရာမှာမြို့နယ်တစ်ခုအတွင်းကြေးရွာအချင်းချင်းဖြစ်ပွားတာကအများဆုံးဆိုပေမဲ့မြို့နယ်နယ်နိမိတ်ချင်းပြည်နယ်နဲ့တိုင်းနယ်နိမိတ်ချင်းထိစပ်နေကြတဲ့နေရာတွေမှာလည်းပိုင်ဆိုင်မှုအငင်းပွားတာတွေအနည်းငယ်ရှိကြပါတယ်ကျေးရွာနဲ့မြို့နယ်အငင်းပွားမှုတွေကိုတက်ဆိုင်ရာတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်လယ်ယာမြေစီမံခန့်ခွဲမှုကော်မတီအတူကောက်လယ်စီရဲ့စုံစမ်းစစ်ဆေးပြီးအဆုံးဖြတ်ကိုခံယူကြရပါတယ်ပြည်နယ်နဲ့တိုင်းနယ်နိမိတ်အကြားမြေနှုကျွန်းပြဿနာပေါ်ပေါက်လာရင်တော့ဗဟိုလယ်စီကစစ်ဆေးဆုံးဖြတ်ရပါတယ်ဘယ်အဆင့်မှာပဲဖြစ်ဖြစ်အဲ့ဒီလိုစုံစမ်းစစ်ဆေးဆုံးဖြတ်ဓာတ်တွေကိုအချိန်တိုတိုအတွင်းမဆောင်ရွက်နိုင်တဲ့အတွက်ဓာတ်ကိုစောင့်နေရင်မြေနှုကျွန်းဟာ၆တွေပြီးမြေစည်းလွာခန်းချောက်သွားနိုင်ပါတယ်အဲ့ဒီလိုအနေထားကိုမဆောင်နိုင်ကြတော့ဘဲကြေးရွာတွေကမြေနှုကျွန်းပေါ်ကိုအပြိုင်ဝင်ရောက်လူရဲထွန်ရဲကြတဲ့အတွက်ပြိပခါတွေဖြစ်ပွားကုန်ကြပါတယ်အဲ့ဒီလိုဖြစ်ရတာကလည်း2012လေယာမြေဥပဒေရဲ့အာဏာချက်ကြောင့်လို့စကိုင်းတိုင်းဒေသကြီးလွတ်တော်ကဏီမျိုးနယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းကပြောပါတယ
်2012လေယာမြေဥပဒေမှာကမြေနှုကျွန်းနဲ့ပတ်သက်ပြီးတော့အလွဲသုံးစားလုပ်မယ်ဆိုရင်လုပ်လို့ရတဲ့ပုံမှန်တချို့ပါပေါ့နော်အဲ့ဒါပါလို့ဆိုတော့လေယာမြေစီမံခန့်ခွဲမှုကော်မတီသဘောရိုးဖြစ်ဆောင်ရွက်လိုက်တော့ကိစ္စရပ်များကိုမြေတိတရားရုံးတွေမှာတရားစွဲဆိုခွင့်မရစေရဆိုတဲ့ပုံမှန်တစ်ခုပါပေါ့နော်သဘောရိုးမဟုတ်တဲ့အထောက်အထားနဲ့ဆွဲလို့မရတဲ့ကိစ္စတွေအများကြီးရှိတယ်ခုနသက်ဆိုင်ရာမြေစင်းပေါ့နော်နောက်ပြီးတော့လက်စီဥက္ကဋ္ဌရကြီးလက်စီဥက္ကဋ္ဌဆိုကြီးကဥစုဥချုပ်ရေးမှုပေါ့သူကဥက္ကဋ္ဌပေါ့ဒီလက်စီလက်ငုတ်ဆိုတဲ့ပုံမှန်ရှိတချို့ကဥမာရွာက ဝေးဥယျခင်နှစ်တည်းရတည်းဒီကျုံကိုလာလုပ်နေတယ်ဒါပေမဲ့အဲ့ဒီဥယျရအနည်းသာဆုံးကြေးရွာနေပြီးတော့ဝင်လူတာတော့ဒါမျိုးတွေရှိတာပေါ့နော်ဒီရှိရခက်တဲ့အဲ့ဒီမှာလူတပ်ပွဲတွေအထိဖြစ်ကြတော့လေယာမစီမခံမှုကော်မတီကိုအကာအကွယ်ပေးထားတဲ့ပုံမှန်တွေအများကြီးပါတယ်ပေါ့နော်အဲ့ဒီမှာလောကကံရခက်တာပေါ့အဂတိလိုက်စားမှုကိုအကာအကွယ်ပေးထားတဲ့တဘောမျိုးဖြစ်တာပေါ့အခက်ခဲတွေအများကြီးရှိတယ်အဲကြံ့ကြရတာတွေကြအောင်လုပ်ထားတာတွေသူတို့ဖွံ့ဖြိုးတဲ့သူကြတော့ဗာဒီတည့်ရက်နဲ့အတွန်းနဲ့ပဲစောစောတိုင်းတိုင်းနဲ့ဖွံ့ဖြိုးလိုက်တာတွေရှိတယ်ငွေကြီးဒီပေးမထားတဲ့သူကျွန်းပေါ်လို့သွားလုပ်မယ်ဆိုလို့ရှိရင်တော့ဟိုကကံကွက်တရားကံကွက်ဟိုကတားတရားတားနဲ့ဒီလိုတွေရှိတာအဲလဲစီကော်မတီကနေပြီးမှတို့နဲ့အလွမ်းတဲ့နဲ့ရင်းနှီးတဲ့ပုံကိုယ်တွေဆိုလို့ရှိရင်တော့မလျှော့ရှူလုပ်ပေးတာတွေ့ရမြေလူကျွန်းနဲ့ပတ်သက်ပြီးဖြည့်ရှင်းမှုအတော်ခက်တယ်ဥပဒေတက်ဝဲမှုမရှိတာရောအဲပြဿနာကတူးချင်းတယောက်ချင်းဖြစ်တဲ့ပြဿနာအမျိုးအစားမဟုတ်ဘူးပုံနဲ့ကျင်းနဲ့ဖြစ်တဲ့ပြဿနာတွေပေါ့နော်တဲ့ချင်းတို့မြေကျောင်းမှာပဲကြည်ကြည် ARD မြေကျောင်းမှာပဲကြည်ကြည်ပေါ်လာတဲ့မြေလူကျွန်းပြဿနာတွေကဒါကုတ်ကွယ်ဖြစ်နေလူတွေစေကနားနဲ့ချီပြီးတေးချာကြေးကြတာတွေဒါရကြတာဒါမျိုးတွေရှိအုံနဲ့ကျင်းနဲ့
မြေနုကျွန်းခွဲဝေရာမှာကျေးရွာအချင်းချင်းမြေလူတဲ့ပြိပခတွေရှိကြသလိုကျေးရွာတရွာအတွင်ခွဲဝေရာမှာလည်းအငင်းပွားစရာတွေရှိပါတယ်အဓိကမြေနုကျွန်းကိုခွဲဝေဖို့အတွက်လဲစီကောလဲယာမြေစီမံခန့်ခွဲမှုကော်မတီရဲ့အမိန့်နဲ့စီဝင်ပါဝင်တိုင်းတာပြီးတာခွဲပေးရတာကမြေတိုင်းစည်းဖြစ်ပြီးသူ့ကိုအဓိကအကြံပေးရတာကကျေးရွာအုပ်ချုပ်ရေးမှုနဲ့အုပ်ချုပ်ရေးမှုရဲ့စရေးတို့ဖြစ်ကြပါတယ်အဲ့ဒီအစင်ကစပြီးအထက်အဆင့်ဆင့်အထိအာဂရီလိုက်စားမှုတွေအများကြီးရှိနေပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေသကကိုယ်တိုင်မြင်တွေ့ကြုံတွေ့ခဲ့ရသူတဦးကလည်းအခုလိုပြောပြပါတယ
်ခုနောက်ညညကျိုးဝေတာတွေကဆရာဆရာနဲ့ကောင်ရသွားတာပါပဲဒီဘက်မှာတော့ထုံးစံတိုင်းပေါ့အရင်မှကြီးဝအုပ်ချုပ်ရေးမှုဒီနဲ့နှီးဆက်တဲ့လူတွေပဲရသွားကြတာပေါ့ဗျာဘာပြီးဒီထုံးစံတိုင်းပေါ့ဗျာဘယ်လိုလုပ်မှန်းမှာလို့ဗျာတစ်ဖက်ကပြူပါလေတစ်ဖက်ပါမြည်လူကြတာကိုဗျမြစ်ထဲမှာတော့မြည်လူကျောင်းနေအမြင်ပေါ်နေတာအဲ့အရာကတော့နှစ်စင်နေတိုင်းပြဿနာတက်နေကြတာပဲဟိုဘက်ရွာရသည်လေဒီဘက်ရွာရသည်လေဟိုဘက်မြို့နေရာရသည်လေအော်နေတိုင်းရှိနေတာပါပဲအဲ့အရာကျွန်တော်တို့စီမှာတော့မြင်းတွေ့နေရာတွေကတော့ရှိတာပေါ့ဘလူတွေရတော့မမင်းနဲ့လူကြီးနဲ့ရင်းနှီးတဲ့ကောင်ရတာပဲဗျ
တကယ်တော့မြေနုကျောင်းကရေချပြီးကြံရစ်ခဲ့တဲ့တဘာဝနှုံးတင်မြေနုဖြစ်တဲ့အတွက်ရေဓာတ်အပြည့်နဲ့မြေရဲ့အစီအနှစ်အပြည့်ဝရှိပြီးဓာတုမြေစီဓာတုဓာတ်မြေဩဇာလုံးဝအသုံးပြုစရာမလိုတဲ့စိုက်ပျိုးမြေဖြစ်ပါတယ်အဲ့ဒီအတွက်စိုက်ပျိုးတဲ့သီးနှံဟင်းသီးဟင်းရွက်တွေဟာလည်းတဘာဝ organic acid ဖြစ်တဲ့အတွက်ဈေးကောင်းရသလိုစိုက်ပျိုးရာမှာလည်းအကုန်ကျစေသက်သာပါတယ်အဲ့ဒီလိုငွေလဲအချိန်တိုအတွင်းရရှိတဲ့စိုက်ပျိုးမြေဖြစ်တဲ့အတွက်မြေနုကျွန်းလူရဲကြတာတွေဟာလည်းနှစ်စင်ဖြစ်ပွားကြပါတယ်။အဲ့ဒီလိုပြဿနာတွေတက်တာကဖြစ်ရိုးဖြစ်စဉ်ပဲလို့ဒေတာတွင်စိုက်ပျိုးရေးကြာနဲ့တဆောင်ရဲ့အယ်ဒီတာကပြောပါတယ်
မြေနုကျွန်းခေါ်ရမှုပုံစံသူကအငင်းပွားစရာဖြစ်တာမြေနုကျွန်းရဲ့သဘောကလည်းဒီနေ့ဒီနေရာပေါ်ပြီးတော့နောက်နေ့ပေါ်တဲ့ခါကျတော့ရွေ့သွားတာသူတို့ကငါတို့ကမြေနုကျွန်းကိုဆင်ဆက်လုပ်နေတာဒါမင်းတို့ရွာလောက်တာမဟုတ်ဘူးငါတို့ရွာလုပ်နေတာဆိုတာမျိုးဆိုရဟိုရွာလည်းမဟုတ်ဘူးဒီရွာဒီဟာကငါတို့ရွာနာပေါ်တာငါတို့လုပ်ပိုင်ခွင့်ရှိတယ်ပေါ့ခွဲကြစိတ်ကြတဲ့ခါကျတော့အရင်လုပ်နေကြလူတွေကအကုန်မရဘူးပေါ့နော်အဲ့လိုအငင်းပွားမှုကြီးရှိခဲ့ဖြည့်ရှင်းတဲ့ပုံစံမှာကအငင်းပွားမှုကိုသူနိုင်အောင်မရှင်းနိုင်ဘူးခွဲဝေဖြန်ချက်ခါရပေးတဲ့လူတွေကလည်းဘဲလိုက်သူမျိုးတွေဖြစ်တာပဲအဲ့တော့ဥပဒေနဲ့ကဖြည့်ရှင်းမှုတော်တော်ခက်မဲ့သဘောရှိတယ်။နှိစက်ရာတွေပေးတယ်လို့သူကလူကြီးနဲ့နှိစက်လို့ရတယ်လို့လက်ထိုးလို့ပေးလိုက်တယ်လို့သူကတော့ပိုးရတယ်ဆိုတာကြီးကတော့အငင်းပွားတာတော့ရှိနေတာပဲ။သူတော့ခေါ်ဝင်မှာတော့အငင်းပွားမှုဆိုတာကတော့ပုံမှန်လောက်နီးနီးတော့သူတို့ဖြစ်နေတယ်။ဒါတော့ရှိနေမှာပဲ
။မြေနုကျွန်းကိုစိုက်ပျိုးခွင့်ရသွားပြီမဲ့ခွဲဝေမှုအပေါ်မချေနှက်တဲ့ခြေရွာတွေနဲ့ပြဿနာကတော့ဖြည့်ရှင်းပြီးတဲ့တိုင်အောင်ပြည်လည်မှုမရတာတွေလည်းရှိပါတယ်။တချို့ဒေသတွေမှာဆိုရင်စိုက်ပျိုးပင်တွေကိုလစ်တဲ့အချိန်မှာဝင်ရောက်ဖျက်ဆီးတဲ့အတွက်ဒုတ်ဓာလက်နက်တွေနဲ့ကင်းဆောင်နေကြရပါတယ်။ပြီးခဲ့တဲ့2019ခုနှစ်ဇူလိုင်လအတွင်းကဆိုရင်မကွေးတိုင်းရေနံကျောင်းမြို့နယ်အတွင်းကဖရဲကျွန်းခြေရွာနဲ့ကန်တာခြေရွာအကြားခုနှစ်ဧကဝန်းကျင်လောက်ပဲရှိတဲ့မြေနုကျွန်းလူကြာရမှာဒုတ်တွေဓာတွေနဲ့အပြန်လန်တိုက်ခိုက်ကြတဲ့အတွေ့လူ40နီးပါးသေဆုံးခဲ့ပါတယ်။ဒါအပြင်စစ်အာဏာမသိခင်ကဆိုရင်အေယာဝတီမြစ်နယ်ချင်းတွင်းမြဝံဘေးကမြို့နယ်အတော်များများမှာမြေနုကျွန်းရပိုင်ခွင့်နဲ့ပတ်သက်ပြီးစန္ဒပြပွဲတွေမကြာခဏဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
ကိုကမောင်ဆုံးမြင့်ရဲ့မြကြီးဩဇာအစီအစဉ်မှာပြီးခဲ့တဲ့ပတ်တွင်အမေရိကန်ပြည်ထောင်စုဘုတရားရုံးချုပ်ရဲ့ဇက်တိုက်ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်မှာနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကြားအမြင်မျိုးမျိုးကွဲပြားနေကြပါတယ် VOA သတင်းတောက် Veronica Baldoros Iglesias ပြပို့ထားတဲ့သတင်းတော်ကိုမတ်အင်ဂျင်နီယာပြောပြပါအောင်မယ်
LGBTQ လိင်ခံယူမှုကွဲပြားသူတွေအရေးចောင်းသားတွေအတွက်ချွေးငွေကိစ္စလူမျိုးခွဲတဲ့နဲ့တက္ကသိုလ်ဝင်ခွင့်လက်ခံမှုမူဝါဒတွေကနေအချိုးခံစားနိုင်သူတွေစတာတွေအတွက်ပြီးခဲ့တဲ့သတင်းဘက်က American ဗဟိုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေကြောင့်ဖြစ်လာနိုင်ခြေရှိနေတဲ့အလားအလာတွေကိုအကဲဖြတ်နေကြဆဲဖြစ်ပါတယ် ABC ရုပ်သံကထုတ်လွှင့်ခဲ့တဲ့မေးမြန်းခန်းအစီအစဉ်မှာတော့ American ဒုသမ္မတဟောင်း Mike Pence ကလူမျိုးခွဲတဲ့နဲ့တက္ကသိုလ်ဝင်ခွင့်လက်ခံမှုကိုပယ်ဖြတ်လိုက်တာဟာအပြတ်သဘောဆောင်တဲ့တက်ရောက်မှုဖြစ်လာမဲ့စိုးရိမ်ချက်တွေကိုပယ်ချခဲ့ပါတယ
် I have every confidence thatAfrican
American တဲ့ဝန်တက္ကသိုလ်တွေမှာ African American တွေနဲ့တခြားလူနည်းစု American တွေအနေနဲ့ဆက်လက်ရှင်ပြိုင်ပြီးအောင်မြင်နိုင်မယ်လို့ယုံကြည်ချက်ရှိပါတယ်တစ်ဖက်မှာလည်းဒီကိစ္စကို American တိုင်းရဲ့မျှော်မှန်းချက်ဖြစ်တဲ့လူမျိုးတွေကိုပါမခွဲခြားတဲ့အသားအရောင်တန်းတူညီမျှတဲ့လူအဖွဲ့အစည်းဖြစ်ရေးဆိုတဲ့အချက်နဲ့ညီကျွန်တော်တို့လှုပ်ဆောင်သွားကြမှာပ
ါဒါပေမဲ့လည်းလူမျိုးရေးတာတူညီမျှမှုအရေးဆောင်ရွက်နေကြတဲ့တက်ကြွလှုပ်ရှားသူတွေကတော့ဗဟိုတရားရုံးချုပ်ရဲ့ပယ်ချမှုအပေါ်မှာစိုးရိမ်တန်တရာရှိနေကြပါတယ်ဥပဒေနဲ့အညီနိုင်ငံသားအခွင့်အရေးများဆောင်ရွက်ရေးရှိနေအဖွဲ့ကDavid Hinojose ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် We call upon the universities themselves
ဆိုတဲ့အကြောင်းသားတွေကိုစုဆောင်းတဲ့နေရာမှာအပြန်အလှန်အကျိုးဖြစ်စေတဲ့ကြီးမားတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုဆက်ပြီးလုပ်ဖို့တက္ကသိုလ်တွေကိုကျွန်တော်တို့တောင်းဆိုပါတယ်အခုလိုတောင်းဆိုချက်အမြင်အပေါ်မှာတော့ဘယ်ဥပဒေဘယ်အရာကားမှတားမြစ်မထားပါဘူ
းတိကျဆုံးဖြတ်ချက်တစ်ခုဖြစ်တဲ့ကျောင်းသားတွေပေါ်ချေထားတဲ့ Federal ကျွေးမြီတွေကိုဖျက်သိမ်းဖို့ဒါမှမဟုတ် short ချဖို့ဆိုတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့အစီအစဉ်ကိုလည်းဗဟိုတရားရုံးချုပ်ကပယ်ချခဲ့တာပါဒီမိုကရက်တစ်အောက်လွှတ်တော်အမတ်ရိုခန်နာက ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုအခုလိုရှုံချသွားပါတယ
် You have all of these students who have
ကျောင်းသားတွေအတွက်ချင်းငွေတွေကိုဖြည့်လျှော့ပေးမယ်လို့ပေးထားတဲ့ကတိကိုယုံကြည်အားထားနေတဲ့ကျောင်းသူကျောင်းသားတွေရှိနေတာပါကျွန်တော်အနေနဲ့ကျောင်းတက်တုန်းကဒေါ်လာ300,000ခွဲချေးယူခဲ့ရပါတယ်ကျွန်တော်ဘဝမှာစိတ်ရှိတီးခံရတဲ့အချိန်တွေရှိခဲ့ပါတယ်ဒါပေမဲ့ကျွန်တော်ကံကောင်းပါတယ်ဒီចောင်းជួយတွေအားလုံးကိုပေးနိုင်ခဲ့ပါတယ်ဒီလိုပေးနိုင်ဖို့တကယ်ကိုအခက်ခဲတွေရှိခဲ့ပါတယ
်ဝေဖန်သူတွေရဲ့အဆိုအရလိင်တူစုံတွဲတွေကိုဝန်ဆောင်မှုပေးဖို့ညင်းဆိုတဲ့လုပ်ငန်းပိုင်ရှင်တွေဘက်ကအတူရက်တည်တဲ့ဗဟိုတရားရုံးချုပ်ကရှေးရိုးဆန်တဲ့တရားသူကြီးအများစုရဲ့ဆုံးဖြတ်ချက်ကြောင့် LGBTQ အတိုင်းဝိုင်းပေါ်မှာခွဲခြားဆက်ဆံမှုပုံစံတစ်တခုအဖြစ်ပြစ်မှတ်ဖြစ်လာနိုင်ခြင်းရှိနေပါတယ်ဘော့စတန်တက္ကသိုလ်ကဥပဒေပါမောက္ခလင်ဒာမက်ကလိန်းကအခုလိုပြောပါဗျာ
For the majority you know the story is
ရှင်တို့သိတဲ့အတိုင်းတရားရုံးချုပ်မှာရှိတဲ့အများစုကရှေးရိုးဆွဲတွေဖြစ်ပြီးတော့တိုးတက်တဲ့အမြင်ရှိတဲ့လူတွေအတွက်တော့ဖိအားပေးခံနေရတာပါဒီကိစ္စနဲ့ပတ်သက်လို့သဘောထားကွဲလွဲမှုရှိသူတွေအတွက်တော့ဈေးကွက်မှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေရဖို့စ조사နေတဲ့စားသုံးသူတွေလိုမျိုးသူတို့လိုချင်တာတွေညှင်းပယ်ခံလိုက်ရတာဖြစ်ပါတယ်
ဒုသမရာဟောင်းဖန့်စ်ရဲ့အမြင်မှာတော့ LGBTQ တွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ဟာဘာသာရေးလွတ်လပ်ခွင့်အတွက်အောင်ပွဲဖြစ်နေပါတယ
် That strong conservative majority also
အကောင့်တွေ use ရတရားသူကြီးအများစုကြောင့်လဲအမေရိကန်တိုင်းဟာသူတို့ရဲ့အသီးတရားတွေနဲ့အညီအသက်မွေးဝမ်းကြောင်းခွင့်အလုပ်လုပ်ခွင့်ကိုယ်ကွယ်ယုံကြည်ခွင့်တွေပို့ပြီးတော့ခိုင်မာအောင်အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်
လက်ရှိမှာတော့ပြည်ထောင်စုတရားရုံးချုပ်ကလုပ်ငန်းတွေကိုရပ်နားထားပြီးအခြားမှုတွေကိုဒီနှစ်နှောင်းပိုင်းရောက်မှပြန်ပြီးကြားနာမှာဖြစ်ပါလိမ့်ရှင
်အမေရိကန်နိုင်ငံရဲ့အကြောင်းကိုမှန်အင်ဂျင်နီယာတင်ပြသွားခဲ့တာပါအခုတော့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမရစ်သတင်းတိုလေးတွေကိုမအေးသန်တော်ကျော်ကအခုလိုစုစည်းတင်ပြထားပါတယ်
အနေနဲ့ရင်ဆိုင်ရတော့မှမတည်သေးခင်အခြေအနေကအလုံးအေးဆေးပဲဖြစ်ပါတယ်။ American ပြည်သူ့အရှေ့ကျန် Washington မြို့တော်စင်ဂျီဘုံ Fairfax County စီရင်စုကလမ်းတစ်ခုမှာရဲတပ်လုံယုံလုံးစင်ကားတစ်စီးကိုတားပြီးတော့လိုအပ်တာတွေမင်းမြတ်နေတာဖြစ်ပါတယ်။တားထားတဲ့ကားကလည်းလမ်းဘေးချရပ်ထားပြီးတော့အပြင်ကရဲကလည်းဗင်းဘက်ကငုံကြည့်အေးဆေးဆေးမင်းမြတ်နေတာတွေ့ရပါတယ်။အဲ့ဒီအချိန်မှာတစ်ဖက်လမ်းကအချိန်နဲ့လာတဲ့ကြိုင်ကရုတ်တရက်လမ်းချော်ပြီးတော့ဒီဘက်လမ်းမှာရပ်ထားတဲ့ကားနဲ့ရဲစီကိုကျေရောက်လာကြပါတယ်။ကံကောင်းလို့ရထားတဲ့ကားကကြားမှာခံနေပြီးတော့လူကိုတဲ့တဲ့မတိုက်မိပဲနဲ့အဲ့ဒီရဲအသက်ဘေးကနေတီတီလေးလွတ်သွားတာပါ။ဒီအဖြစ်ပြက်အဆာဆုံးကိုရထားတဲ့သူ့ရဲကားရဲ့ကင်မရာကမှတ်တမ်းတင်ထားလိုက်ပါရဲ့။ရဲလဲပွန့်ပဲ့ယုံရထားတဲ့ကားလဲတိုက်ခံရပြီမဲ့အထက်မှာထိုင်နေတဲ့ရင်မောင်းဘက်တဲ့တဲ့မထီပဲလွတ်သွားတာမို့ ရေမောင်းနဲ့နည်းနည်းပါးပါးပဲထိခိုက်သွားရတာပါလာတိုက်တဲ့ကားကိုမောင်းသူက18နှစ်ပဲပြည့်သေးတဲ့ကလေးဖြစ်ပြီးတော့သူ့နဲ့ကားထဲမှာပါလာသူနှစ်ဦးလဲဘာဒန်ရမကြီးကြီးမမရမသွားခဲ့ပါဘူးတဖက်ကလာတိုက်တဲ့ကား BMW M3 မျိုးစားဖြစ်ပြီးတော့မောင်းလာတဲ့18နှစ်အောင်လူငယ်ကတော့ကားကိုမစစ်မချင်းမောင်းမှုနဲ့ရဲကအမှုဖွင့်ထားပါတယ
် She's full, she's ready to go, huh? She's ready to go.Okay, all right. Look at me. Breathe through, all right, mama?
American ပြည်အောင်ဆိုဝေးပြေးလမ်းမတစ်ခုမှာကားနဲ့ခီးသွားနေတော့ကိုဝင်တဲ့အမျိုးသမီးပိုင်းလာလို့လမ်းမေးကားရဲ့ပြောခလင်းဝေးခဲ့ရပါတယ်။ Florida ပြည်နယ်မှာကားနဲ့သွားနေတော့ရေမွှားလဲပေါက်ပြီးပြီမို့လမ်းမှာပဲခလင်းဝေးကိုဖြစ်လာတာပါ။ခလင်းနဲ့မိခင်ကိုထိခိုက်မှာဆိုလို့သူကားထိုင်ပုံကနေပြောမိခင်ကိုနေရာမရွှေ့ပဲထားပြီးတော့ခလင်းလေးကိုမွေးခိုင်းခဲ့တာပါ။ကလေးမိခင်မွေးကန်နေသူကစကားတွေပြောပြနေခဲ့ပြီးတော့မိဖွားရအဆင်ပြေအောင်လည်းအဆအဆုံးကူညီခဲ့ပါတယ်။ကလေးမွေးဖွားတဲ့မိခင်ကကလေး9ယောက်ရှိထားပြီးတော့အခုမွေးတာ6ယောက်မြောက်ကလေးဖြစ်ပါတယ်။သူရဲ့ကျုပ်ရက်ကတော့ဒီလိုမျိုးလမ်းမှာကလေးကိုမွေးရတာမျိုး3ခါကြုံရပြီလို့ဆိုပါတယ်ရှင်။ကမ္ဘာမှာနာမည်ကျော်တဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာစွန့်ပစ်အမှိုက်ပြဿနာနဲ့ဆူဆူကြောရကြုံနေရလို့ဒါကိုဖြေရှင်းနိုင်ဖို့အတွက်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကြိုးပမ်းနေကြတာပါ plastic စွန့်ပစ်အမှိုက်ရှင်းလင်းရေးအဖွဲ့ Shanghai Watch ကိုတည်ထောင်သူ Gary Banchan Gibb ကတော့မြေကြီးတွေကဆယ်ယူရရှိတဲ့ plastic အမှိုက်တွေနဲ့အိမ်လေးတစ်လုံးစောက်ပြီးတော့နေပါတယ
် What if you guys my recycled tiny home all made from 35,000 plastic bags?
ပြန်သုံးပစ္စည်းတွေနဲ့စောက်ထားတယ်ကျွန်တော်အိမ်သေးလေးကကြိုးစားပါတယ်ပလတ်စတစ်အိတ်3000ငွေတုံးပြီးတော့စောက်ထားပါတယ်လို့ပြောပါရည်သူ့အိမ်လေးကဘာလီကျွန်းပင်လယ်ကမ်းကြီးမှာဖြစ်ပြီးတော့စက်နစ်စတူရဲမီတာပဲကျဲတာပါအိမ်လေးကမှမွှေးရာဆိုင်ကြီးတစ်ခုမိဖို့ကြောင့်နဲ့အိမ်သာရေချိုးကန်တစ်ခန့်ပါပါတယ
် so this is all made from single use cups sitting in rivers and it's fully equipped with some drawers
အိမ်လေးကပစ္စည်းတွေပရိဘောဂတွေကိုလည်းစွန့်ပစ်ပလတ်စတစ်ခွက်တွေနောက်ပြော်ဖြော်ရည်ပိုက်တဲ့အဟောင်းတွေနဲ့လှုပ်ထားတာပါ။ဘာလီကျွန်းမှာကအမိုက်ဆွတ်ဖြစ်တာအထူးများပြပြီးတော့2021ခုနှစ်တစ်နှစ်ထဲမှာအမိုက်တန်6သိန်းကျော်ထွက်ခဲ့ပါသေးတယ်။ဒါနဲ့နိုင်ငံကကျောင်းသားလေးလပိဟာဂျာရာသူ့ခွေးလေးကျောင်းသွားဖို့ပြင်ဆင်ပေးနေတာပါ။အာမဲမျိုးတော်မှာဒေါက်တိုဘီယာလို့နာမည်ပေးထားတဲ့နေခွေးထိန်ချောင်းရှိလို့ခွေးမွေးထားပြီးတော့အချိန်မပေးနိုင်တဲ့သူ့လိုခွေးပိုင်ရှင်တွေအတွက်အထူးကိုအဆင်ပြေပါတယ်။မနေ့ဆိုရင်ခွေးလေးတွေကိုကျောင်းကားကလာကြူတာမလို့ပိုင်ရှင်တွေအနေနဲ့အသင့်ထည့်ပေးလိုက်ရုံပါပဲ။နေကင်းနေ့လေကျောင်းတို့အလုပ်တို့နဲ့ခွေးတွေအချိန်မရှိတဲ့ဟာကြရလို့ခွေးပိုင်ရှင်တွေသူ့ရဲ့ခွေးတွေကိုစိတ်ချလက်ချထားခဲ့နိုင်လို့အထူးသဘောကျပါတယ်
။ Taimo Blabo Mail Club Tahrir Sulu
ဒီခွေးထိန်းကျောင်းမှာခွေးစုစုပေါင်း25ကောင်လောက်ရှိပြီးတော့ဆရာတွေကခွေးတွေကိုထိန်းကျောင်းပေးရင်းနဲ့စနစ်တကျလေ့ကျင့်သင်ကြားပေးတာတွေလည်းလုပ်ပါတယ်။2020ခုနှစ်မှာစဖွင့်တာဖြစ်ပြီးတော့ခွေးနဲ့ပတ်သက်တဲ့ဝန်ဆောင်မှုအမျိုးမျိုးလည်းရပါတယ်။ခွေးတွေကိုပျော်အောင်ဆော့ပေးသလိုအခက်အခဲကြော်လွှားနိုင်အောင်လေ့ကျင့်ပေးတာမျိုး၊စပင်းနဲ့ရေချိုးပေးတာမျိုးဖြင့်ခွေးလေးတွေအတွက်မွေးနေ့ဆိုရင်လည်းခွေးစားလို့ရတဲ့ကိတ်မုံမျိုးနဲ့အကြအနာမွေးနေ့ပွဲကျင်းပပေးပါတယ်။ဂျော်ဒန်နိုင်ငံမှာခွေးတွေအတွက်နေရာထိုင်ခင်းလည်းကြဲကြဲဝင်းဝင်းတိတ်မရှိတာကြောင့်ခွေးတွေပြေးပြေးလွှားလွှားလုပ်ဖို့နေရာအခက်အခဲရှိပြီးတော့ဒီကျောင်းမှာတော့ခွေးတွေပြေးလွှားကစားဖို့နေရာလဲကြဲကြဲဝင်းဝင်းစီစဉ်ပေးထားပါတယ်ရှင
်။ဘိုင်းတနာကျော်ရဲ့တမနစ်သတင်းတို့လေးတွေပါအခုစပြေကဘာတော်ခီးသွားလိုက်ကြအောင်ပါ။ဥရောပတိုက်ကအကျယ်ဝင်းဆုံးနန်းတော်တွေထဲမှာအီတလီနိုင်ငံတောင်ပိုင်းမှာရှိတဲ့ကစားတဲ့နန်းတော်လေတစ်ခုပါဝင်ပါတယ်အခမ်းမောင်းထောက်ညာရှိတဲ့နန်းတော်ကြီးနဲ့ဧက300နီးပါးကျန်ဝင်တဲ့တော်ဝင်ဥဝင်ကြီးစီကိုမတ်စုမြတ်မုံနဲ့အတူကျွန်တော်တို့တွားကြည့်ကြအောင်ပ
ါအီတလီနိုင်ငံတောင်ပိုင်းကာဆာတာမြို့မှာ18ရာစုအီတလီရဲ့အပြောင်မြောက်ဆုံးဘီတုကလက်ရာတွေနဲ့တိဆောက်ထားတဲ့ကာဆာတာနန်းတော်ကြီးရှိပါတယ်ခေရှိပြေးနေတဲ့အီတလီဘာရော့စတာဘီတုကာနဲ့အနုပညာလက်ရာတွေစုစည်းနေတဲ့နန်းတော်ကြီးမှာအထက်၅ထပ်နဲ့အခန်းပေါင်း1200ပါရှိပါတယ်။နေပိုလ်စ်တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့တတိယမြောက်ချားလ်စ်ဟော့ဘာဘွန်ဘုရင်ကအီတလီရဲ့အတော်ဆုံးဘီတုကာကြီးလူဝီဂျီဗန်ဗီတယ်လီကို
ပြင်သစ်ကဗဆိုင်းနန်တော်စပိန်ကမက်ဒရစ်တော်ဝင်နန်တော်တို့လိုခန္ဓာကြီးကျယ်တဲ့နန်တော်တွေကြီးဆောက်ဖို့တာဝန်ပေးခဲ့လို့1952ခုနှစ်မှာစတင်တည်ဆောက်ခဲ့တာဖြစ်ပါတယ်။ကာဇတန်နန်တော်ကြီးရဲ့တော်ဝင်ပန်းဥယျာဉ်အကျယ်အဝန်းကဧက300နီးပါးရှိပါတယ်။တော်ဝင်ဥယျာဉ်ကြီးကနေကြည့်လိုက်ရင်မျက်စိတဆုံးမြင်နိုင်တဲ့ရေပန်းတွေ၊ရေကန်တွေ၊အလှပုံဖော်စိုက်ထားတဲ့ပန်းကင်းကြီးတွေသာမကတဘာဝတောအုပ်လိုဖန်တီးထားတဲ့နေရာတွေပါပါတဲ့တော်ဝင်ဥယျာဉ်ကြီးကဥရောပမှာအကြီးဆုံးတော်ဝင်ဥယျာဉ်ကြီးတစ်ခုလည်းဖြစ်ပါတယ်။စပိန်၊နေပိုလ်စ်နဲ့ဆစ်စလီတိုင်းနိုင်ငံတွေရဲ့ဘုရင် Charles of Bourbon ရဲ့အာဏာအရှင်အဝါကိုထင်ဟပ်တဲ့နန်းတော်ကြီးအဖြစ်ဗီတုကာကြီး Luigi Vanvitelli ကဒီဇိုင်းဖန်တီးခဲ့တာဖြစ်တယ်လို့အီတလီရဲ့ပြောင်မြောက်တဲ့ယဉ်ကျေးမှုအမှုပညာလက်ရာတွေကိုအကောင်းဆုံးပေါ်လွင်အောင်လို့ဖန်တီးခဲ့တာဖြစ်ပါတယ်။
La Reggia di Caserta è la Reggia è una città di fondazione, quindi una piccola città di fondazione che doveva
Trovi nano ga nano ku phet lu myo le khu ko ti sao cha da lu ba be Trovi mi da su re gung di shi du re nan re amu dan re a pa we lu 9000 law nei nai bu da ma ka tei ye ji de khan na re che khin nai bu a twet ba di nan naw ko sao lo ya da phet par de da chaung di nan naw ko va sai nan naw ne nai shin ne su ra ko nan naw ko sao khe de Charles Bean ga kaung kaung yi ti ba de ဒါပေမဲ့ဘီသူကာကြီးလူဝီဂျီဖန်ဗီတယ်လီရဲ့တီထွင်ဉဏ်နောက်စိတ်ရောကိုယ်ပါနှိမ့်မြုပ်ပြီးကြိုးစားမှုနဲ့ရေးပါမှုတွေကိုရှော့တက်မှာဆိုတဲ့အတွက်အဲ့ဒီအချိန်မှာပြင်သစ်ကိုအုပ်ချုပ်နေတဲ့လူဝီဘီင်ကိုချားစ်ဘီင်ကမသိစေချင်ခဲ့ပါဘူး။ဒါပေမဲ့ပြင်သစ်မှာစောက်ထားသလိုခန္ဓာကြီးကျယ်တဲ့အဆောက်အဦကြီးမျိုးဖြစ်ရမယ်ဆိုတဲ့စိတ်ကူးမျိုးနဲ့စောက်ခဲ့တာပါ
။နန်းတော်အဆောက်အဦကြီးထဲမှာဖျားရှိခိုးကြောင်စာကြည့်တိုက်ပြဆက်ရုံတွေလည်းရှိပါတယ်။မြေအောက်ထပ်နှစ်ထပ်၊မြေပေါ်အထပ်၅ထပ်ပါတဲ့နန်းတော်ကြီးမှာပရင်ပေါက်ပေါင်းက1942ခုလှေကားပေါင်း56ခုရှိတဲ့အပြင်ကမ္ဘာပထမဆုံးလက်နဲ့ဆွဲတင်ရတဲ့ဓာတ်လေကားလိုလှေကားတစ်ခုကိုလည်းထည့်ဆောက်ထားတာကိုကြည့်ရင်ဘလောက်တောင်မှခေတ်ရှိပြေးနေတယ်လဲမှန်စာကြည့်နိုင်ပါတယ်။တစ်ချိန်လုံးကခန်းနာထဲဝါခဲ့တဲ့နန်းတော်ကြီးဟာအီတလီတိုင်းနိုင်ငံတွေအားလုံးစုစည်းပြီးအခုလက်ရှိအီတလီနိုင်ငံလိုဖြစ်ပေါ်လာခဲ့တဲ့19ရာစုကုန်ပိုင်းရောက်ချိန်မှထိမ့်သိမ့်မဲ့သူမရှိပဲအချိန်အတော်ကြာလျှစ်လျူရှူထားခံခဲ့ရတာပါ။ဒုတိယကမ္ဘာစစ်ပွဲကာလမှာမဟာမိတ်တပ်တွေကဌာနချုပ်အဖြစ်အသုံးပြုခဲ့တာလို့ဒီနန်းတော်ကြီးကိုရန်ဖာရန်ခါတုံးခဲ့တာမျိုးပဲရှိခဲ့ပါတယ်။အဲဒီနောက်ပိုင်းထိမ့်သိမ့်မှုမရှိခဲ့တဲ့တော်ဝင်အဆောက်အဦကြီးကိုအခုတော့ပြန်လည်မွမ်းမံပြင်ဆင်နေပါတယ်။အခန်းပေါင်း1200ရှိတဲ့နန်းတော်ကြီးတစ်ခုလုံးကိုပြန်လည်မွမ်းမံထိမ့်သိမ့်ဖို့တန်ဖိုးကလည်းမနှဲလှပါဘူး။ EU ဥရောပသမဂ္ဂရဲ့ပြန်လည်ထိမ့်သိမ့်ရေးရန်ပုံငွေအဖြစ်ဟောလိဝုဒ်ရုပ်ရှင်ကားတွေဒီမှာလာရိုက်ကြတဲ့အတွက်လည်းနန်းတော်ကြီးကိုပြန်လည်မွမ်းမံနိုင်ဖို့အတွက်ဝင်ငွေအထောက်အကူရခဲ့ပါတယ်
။ Okay, sono spesso volentieri stata scelta per filmografie importanti, la serie di Star Wars, Mission Impossible, sono tutte
Star Wars Mission Series, Mission Impossible ရုပ်ရှင်တွေကိုဒီနန်းတော်မှာရိုက်ခဲ့ကြပူပါတယ်။ကာစတာတော်ဝင်နန်းတော်မှာအခုလိုရုပ်ရှင်ကားတွေတာမကတခြားနိုင်ငံကရုပ်ရှင်တွေလည်းဒီမှာလာရိုက်ကြပါတယ်။အဲ့လိုရုပ်ရှင်တွေမှာပါတဲ့အတွက်လည်းနန်းတော်ကြီးရဲ့အလှတွေကိုပြသနိုင်ုံနဲ့မဟုတ်ပါဘူး။နန်းတော်ကြီးကိုပြန်လည်မွမ်းမံတဲ့နေရာမှာလည်းဥပ္ပိတော်မြင်မြန်ဆက်ဆက်လုပ်နိုင်ခဲ့ပါတယ်။ဥပမာဒီနန်းတွင်းကကာဆက်ယုံကကလကရီအစ်စ်လဲတက်ဖို့ Mission Impossible ရုပ်ရှင်အတွက် Tom Cruise ကပေးခဲ့တာဖြစ်ပါတယ
်။ Star Wars ရုပ်ရှင်ကားတွေထဲမှာနဘူးနန်းတော်ကြီးအဖြစ်ပါဝင်တဲ့ဇာဝင်ကန်းတွေကိုဒီနန်းတော်ကြီးထဲမှာရိုက်ကူးခဲ့တာဖြစ်သလို Mission Impossible 3, Angels and Demons စတဲ့ရုပ်ရှင်တွေသာမကရုပ်ရှင်ကားပေါင်းများစွာကိုဒီနန်းတော်ကြီးထဲမှာရိုက်ကူးခဲ့ပူပါတယ်။အရင်တစ်ချိန်လုံးကခန်းနာခဲ့တယ်လို့ပြန်လည်မွမ်းမံပြင်ဆင်ထားတဲ့ကာဇက်တာနန်းတော်ကြီးကိုခီးသွွားအဲလန်းကျွန်တွေကအထင်ကရဖြစ်တဲ့ Michelin Green Guide ထဲမှာ2023မေလတုန်းကထည့်သွင်းဖော်ပြခံခဲ့ရပါတယ်။အီတလီတောင်ပိုင်းမှာအသွားအသင့်ဆုံးနေရာအဖြစ်ကျယ်သုံးပွင့်အများဆုံးပေးပြီးတော့လမ်းညွှန်ထဲမှာဖော်ပြခံခဲ့ရတာပါ။ပြင်ဆင်မှုတွေကလုံနေစဲဖြစ်ပေမဲ့မွမ်းမံထားပြီးသလောက်နန်းတော်ကြီးရဲ့မျက်နှာစာတွေသာမကတော်ဝင်ဥယျာဉ်ကြီးနဲ့နန်းတော်ကြီးတဲ့မှာဒီနေ့ခေတ်ခေပြိုင်လက်ရအမှုပညာဖန်တီးမှုတွေကိုပါထည့်သွင်းပြသထားတာကထူးခြားမှုဖြစ်တယ်လို့ Michelin Green Guide ညွှန်ကြားရေးမှူးက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်
။ Alors le palais de Caserte a toujours été ouvert à la visite donc il valait le détour.
ကာဆက်တာနန်းတော်ကအဲ့တူလာကြည့်နိုင်အောင်အမြဲတမ်းဖွင့်ပေးထားတဲ့နန်းတော်တစ်ခုဖြစ်ပါတယ်။အရင်ကလည်းလာလေတင့်တဲ့နေရာတစ်ခုပါ။အခုကတော့တိတိတသာပြန်လဲပြင်ဆင်မွမ်းမံထားပါတယ်။မျက်နှာစာကိုပြန်လဲမွမ်းမံထားတယ်။ခေပြိုင်အမှုပညာလက်ရာတွေထည့်ပြီးတော့ခေဟောင်းနဲ့ခေတ်သစ်ရည်ကျင်းမှုကိုပေါင်းကူပေးထားပါတယ်။ညနေပိုင်းမှလည်းလာလည်လို့ရတယ်။ခရစ်စမတ်ပွဲတော်ရာသီဆိုလဲပွဲတွေရှိပါတယ်။လာလည်ဖို့တင့်တဲ့အကြောင်းတွေအများကြီးရှိတဲ့အတွက် Michelin ကျဲ၃ဝန်းထိပေးရတာဖြစ်ပါတယ်။တကယ်ကိုလာလည်တင့်တဲ့နန်းတော်တစ်ခုဖြစ်တယ်ဆိုတာကိုသိစေချင်လို့ဖြစ်ပါတယ်
။ရောမမြို့တော်ကနေ124မိုင်လောက်ဝေးပြီးတော့
နေပေါ်စ်မြို့ကနေ24မိုင်လောက်ဝေးတဲ့ကာဇက်တန်နန်တော်ကြီးစီလာလေကြတဲ့ဧည့်သည်တွေကလည်းလာယာကျိုးနဲ့တဲ့ခကြီးလို့ပြောကြပါတယ
် But yesterday we were in Rome and we went to the Vatican and I can honestly say this is nice
ကျမတို့ရောမမြို့တော်ကိုမနေ့ကသွားလည်ခဲ့သလိုဗာတီကန်ကိုလည်းရောက်ခဲ့ပါတယ်အမှန်တိုင်းပြောရရင်ဒီနန်းတော်ကလည်းတကယ်ကိုကောင်းပါတယ်ဗာတီကန်နန်းတော်ထဲမသာဘူးဆိုရင်တော့အယောင်နေပကြီးကားတွေမျက်နှာချက်တွေရွှေချထားတာတွေအားလုံးကတကယ်ကိုလှပါတယ်သိတ်ကိုလာလေတဲ့နေရာတစ်ခုဖြစ်ပါတယ
်ထူးခြားတဲ့နေရာတွေကိုတကူးတကသွားလေလေ့လာခြင်းတွေအလေးထားဖတ်ကြတဲ့ Michelin Green Guide အလန်းညွန်စာအုပ်ထဲမှာကာဇက်တာနန်းတော်ကြီးကိုကျဲသုံးဖွင့်ပေးထားတဲ့အတွက်ကဘာလက်ခီးသွားတွေပိုများများလာကြမယ်လို့နန်းတော်ကိုထိမ့်သိမ်းဆောင်းရှောက်သူတွေကမျှော်လင့်နေပါတယ
် Per tutto è un riconoscimento che
အခုလိုခီးသွားလမ်းညွန်စာအုပ်ထဲမှာပါလာတဲ့အတွက်ကာဆက်တာနန်းတော်လို့ပြည်သစ်တွေသိကြတဲ့ဒီနန်းတော်ကိုဥရောပတစ်ခုလုံးသာမကတစ်ကမ္ဘာလုံးကသိလာကြနိုင်တယ်လို့မျှော်လင့်ပါတယ်ဒီနန်းတော်တည်ဆောက်ခဲ့တာကဩဇာအရှိန်ဝါအာဏာအရှိန်ဝါဘယ်လောက်ကြီးမားတဲ့အတိုင်းပဲဖြစ်တယ်ဆိုတာကိုပြချင်တာလည်းမဟုတ်ပါဘူးရည်ကြီးမှုအမှုပညာပိုင်းမှာဘယ်လောက်လက်ရမြောက်ဂုဏ်ယူစရာကောင်းတယ်ဆိုတာကိုပါပြသချင်လို့စောက်ထားတဲ့နန်းတော်တခုဖြစ်တယ်ဆိုတာကိုတစ်ကမ္ဘာလုံးကသိသွားလိမ့်မယ်လို့မျှော်လင့်ပါတယ
်အီတလီနိုင်ငံတောင်ပိုင်းကာဆက်တာမြို့မှာရှိတဲ့ဘရော့ခက်လက်ရကာဆက်တာနန်းတော်ကြီးကိုရှေးဟအမွေအနှစ်အဖြစ်ထိန်းသိမ်းရမယ့်နေရာလို့ကုလသမဂ္ဂယူနက်စကိုက1998ခုနှစ်မှာတည်းကသတ်မှတ်ခဲ့ပါတယ်ပြင်သစ်ကဗဆိုင်းနန်းတော်ကြီးထဲကျယ်ဝန်းပြီးတော့ကမ္ဘာပေါ်မှာအကျယ်ဝန်းဆုံးနန်းတော်ကြီးလည်းဖြစ်တဲ့ကာဆက်တာနန်းတော်ကြီးစီသွားမယ်ဆိုရင်နေပေါ်စ်မြို့ကနေရောရောမမြို့တော်ကနေပါကားမီယက်ထားဘတ်စ်ကားတို့နဲ့အလွယ်တကူသွားနိုင်ကြပါတယ်ရှင်ကျွန်မဆူမြတ်မမ
ကဘာတလောက်ခီးသွားအစီအစဉ်ဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုသားညဦးကပြောပြပေးပါဦးမယ
်အမေရိကန်ပြည်သူတို့ဟာမှာတော့249နှစ်မြောက်အမေရိကန်လွတ်လပ်ရေးနေ့ကိုပျော်ပွဲရှင်ပွဲတွေအခမ်းအနားတွေကျင်းပနေတယ်လို့ပဲသမ္မတအင်ပီရိုရဲ့လွတ်လပ်ရေးနေ့အခမ်းအနားမှာလည်းသမ္မတဘိုင်ဒန်ကအမေရိကန်စစ်တပ်မိသားစုတွေကိုဂုဏ်ပြုနှုတ်ခွန်းဆက်စကားပြောဆိုပါတယ်ဒီနေ့ဟာလွတ်လပ်ရေးလွတ်လပ်မှုဒီအမေရိကန်တွေရဲ့လွတ်မြောက်မှုကိုဂုဏ်ပြုပြီးတော့သူတို့နှစ်ဦးဟာဒီစစ်တပ်မိသားစုဝင်တွေနဲ့အတူရှိပြီးတော့ဒီစစ်တပ်မိသားစုတွေကိုဂုဏ်ပြုခဲ့တယ်လို့သမ္မတကပြောပါတယ်။နှစ်စဉ်သမ္မတဆက်ဆက်ကျင်းပခဲ့တဲ့အတိုင်းပဲသမ္မတစစ်မှုထမ်းမိသားစုတွေစစ်ပြန်စစ်မှုထမ်းတွေနဲ့တခြားဧည့်သည်တွေနဲ့အတူအင်ပီရိုမြခင်ပြည်မှာလွတ်လပ်ရေးနေ့အခမ်းအနားပြုလုပ်ခဲ့ရမှာသမ္မတနဲ့သမ္မတဇနီးတို့မေကွန်းပြောဆိုသလိုပဲဒီဘက်ကကာဝေးဝန်ကြီးလက်တယောက်ပါတယ်။အခြားဝါရှင်တန်နဲ့အမေရိကန်မျိုးတွေမှာရောကြီးလက်တွေမှာပါလွတ်လပ်ရေးနေ့ချီတက်ပွဲတွေအခမ်းအနားတွေပျော်ဝဲရှင်ပွဲတွေကျင်းပပါတယ်ဝါရှင်တန်ဒီစီနဲ့နေရာအနှံ့မှာမီရှူပြီးပောင်းတွေပြတ်ဖောက်ပြီးတော့အောင်ပွဲခံကြရတယ်လို့အမေရိကန်လွှတ်တော်ရှိမှလည်းတိတ်ဂီတာဖျော်ဖြေအစီအစဉ်နေနဲ့အမြောက်ပြတ်ဖောက်ဂုဏ်ပြုတဲ့အစီအစဉ်တွေပြုလုပ်နေကြပါတယ်။ဂျော်ဒန်မြစ်အနောက်ဖက်ကမ်းသိပ်ပိုက်ခံပါလက်စတိုင်းဒေသတွင်းကဂျနင်းဒုက္ခသည်စခန်းတွင်အစ္စရေးကဆစ်ဆင်ပြီးတော့စခန်းတွင်လက်နက်ကန်ပါလက်စတိုင်းအုပ်စုတွေကိုရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်တော့အင်ကာနေမှာတော့အစ္စရေးတပ်တွေစခန်းကနေပြီးတော့ပြန်လည်စတင်ရုတ်သိမ်းလိုက်ပါတယ်။တရင်းလာနေကစားတဲ့ဒီဆစ်ဆင်ရေးအတွက်မှာတည်ဆုံတဲ့အရေးအတွက်ဟာလည်း12ဦးထိတိုးလာခဲ့ပါတယ်။အချင်းသားလေးလေးအစီအစဉ်တရဖြစ်လာဖို့အတွက်အမေရိကန်နဲ့ရုရှားတို့ဆွေးနွေးနေကြပါတယ်။အဲဒီမှာရုရှားမှာတရှုံမှုဆွဲချက်နဲ့ဖန်ခံနေရတဲ့ Wall Street Journal သတင်းတောက် Ivan Gorshkovich နဲ့အမေရိကန်ကစိုက်ဘာရာဇဝတ်မှုဆွဲချက်နဲ့ဖန်ဆီးထားတဲ့ရုရှားနိုင်ငံသားတဦးတို့ကိုအချင်းသားလေးလေးအစီအစဉ်တက်မှာပါဝင်လာနိုင်တယ်ဆိုပြီးတော့ဒီရုရှားနိုင်ငံပြောခွင့်ရသူကအင်ကာနီကပြောဆိုသွားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုသားညူကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညစီစဉ်ထုတ်လုပ်ရေးမှုကမတ်သိန်းတိုက်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့Helen Cordian တို့ဖြစ်ကြပါတယ် VOA American အတန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6:00ကနေ9:00ထိလိုက်လို့မီတာ24 40 51နဲ့လိုက်လာမီတာ190အပြည့် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးရန်ကင်းရှင်းကျန်းမာရွှင်လန်းကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတူတင်ရှိပါတယ်ကျွန်တော်တမောင်သားပါ
This program has come to you from the Voice of America, Washington.